Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မေလ10ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညအစီအစဉ်မှုကကျမစုမပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာမှုမရှိမချင်းနျူကလ িয়ার လက်နက်ကိုထုတ်မသုံးဘူးလို့မြောက်ကိုရီးယားသမ္မတကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့မှာတော့ရဲတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရမှုကိုသူတို့လုပ်တာလို့ IS အဖွဲ့နဲ့ချိတ်ဆက်တဲ့အကြမ်းဖက်ဝါဒီတွေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့ကချင်ပြည်နယ်ဖားကန့်ဘက်မှာဒီကနေ့ဇက်တိုက်ဆိုသလိုပောက်ကွဲခဲ့တဲ့ဘုံပောက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီ
းဘုံကွဲဟာတော့ယနေ့နနာရင်းနဲ့ဆေးမှာကျွန်တော်တို့စောက်စိနောက်ကလာမြို့မရက်ွက်ထဲကလေရေကင်းနေကျွန်တော်တို့ဒီကမိသားချင်းမျိုးစင်
ဖားကဲမျိုးကတူပြောပြပေးသွားတာပါရှင်နောက်ပိုင်းမှာအခြေအနေအပြည့်စုံတာဆင်ရပါမယ်မြေသိမ်းပြဿနာတွေကိုအမြန်ဆုံးဖြေရှင်းပေးဖို့သမ္မတကကော်မတီတရက်ဖွဲ့စည်းပေးလိုက်တဲ့သတင်းကိုလည်းနားဆင်ရမှာပါမတူညီတဲ့ဘာသာပေါင်းစုံကြားနားလည်မှုရဖို့ဘလို့ကြိုးပမ်းသင့်တယ်လဲဆိုတဲ့ဟာဂျီဦးအေးလွင်နဲ့မေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းနဲ့အတူတနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးပါမယ်ရှင
်နျူကလ িয়ার အင်အားကြီးနိုင်ငံကမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါချင်းချောင်မှုမရှိမချင်းနိုင်ငံရဲ့နျူကလ িয়ার လက်နက်တွေကိုသုံးမှာမဟုတ်ဘူးလို့မြောက်ကိုရီးယားသမ္မတကင်ဂျုံအွန်းကပြောဆိုတဲ့အကြောင်းနိုင်ငံပိုင်သတင်းအေဂျင်စီကဖော်ပြပါတယ်မြောက်ကိုရီးယားနိုင်ငံအပေါ်ရန်လိုနေတဲ့နိုင်ငံတွေနဲ့လည်းသမ္မတကင်ဂျုံအွန်းကဆက်ဆံရေးတိုးတက်လို့တဲ့ဆန္ဒရှိတယ်လို့နိုင်ငံပိုင် KCNA သတင်းကဆိုပါတယ်။တောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့လိုလားတယ်လို့လည်းကင်ဂျုံအွန်းကပါတီညီလာခံမှာပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကမကြခင်မှာနောက်ထပ်နျူကလ িয়ার နဲ့ဆက်နွယ်တဲ့စမ်းသပ်မှုလုပ်လာနိုင်တဲ့အပေါ်တောင်ကိုရီးယားနိုင်ငံကတော့သတိကြီးကြီးထားနေဆဲဖြစ်ပါတယ်။မြောက်ကိုရီးယားဆရာကိစ္စတွေကိုအလေးပေးဖော်ပြနေတဲ့38 North Internet website မှာဖော်ပြထားတဲ့မေလ5ရက်နေ့တုန်းကမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ရေးစခန်းပေါ်ကနေပုဂ္ဂလိကဂျိုဒုကနေရပ်ယူထားတဲ့ပုံတွေမှာတော့စမ်းသပ်မှုအတွက်ပြင်ဆင်တဲ့အချိန်ကလွဲလို့တခြားအချိန်မှာလှုပ်ရှားမှုမရှိတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ရေးစခန်းအတွင်းညွှန်ကြားရေးဌာနအနီးမှာရင်းနှီးလှုပ်ရှားသွားလာနေတာကိုတွေ့ရပါတယ
်။ဒီချင်းနိုင်ငံကိုင်ရိုမြို့ပြင်ဟဲဝန်ဒေသမှာအရက်ဝိရက်တပ်ဖွဲ့ဝင်၈ယောက်ကိုတိုက်ခိုက်တပ်ဖြတ်ခဲ့တာဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက်အဖွဲ့ IS နဲ့ချိတ်ဆက်ထားတဲ့အကြမ်းဖက်အဖွဲ့ကပြောလိုက်ပါတယ်။တနတ်သမားတွေကရဲရဲကားနာကို pick up ကားအသေးနဲ့ကတ်လာပြီးတော့တနတ်သမားတွေကားတွေကထွက်လာပြီးရဲတွေစီးလာတဲ့ကားကိုပြစ်ခတ်ထွက်ပြေးခဲ့တယ်လို့နိုင်ငံပိုင်မီနန်သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလုံခြုံရေးဂိတ်တစ်ခုမှရဲတပ်သား၄ယောက်ကြာဆုံးခဲ့ရတဲ့ Islamic အစွန်းရောက် IS တိုက်ခိုက်ရေးသမားတွေတိုက်ခိုက်မှုရဲ့နောက်ပိုင်းခုတိုက်ခိုက်မှုကကိုင်ရိုမြို့တော်ထဲမှာအသေးပြောက်အများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။အင်တာနက်အွန်လိုင်းမှာတင်ထားတဲ့ကြေညာချက်တစ်ခုထဲမှာဒီကနေ့တနင်္ဂနွေမနက်ပိုင်းရဲတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့တာကိုသူတို့လုပ်ခဲ့တာလို့ Islamic အစွန်းရောက် IS အဖွဲ့နဲ့ချိတ်ဆက်သူတွေကပြောထားပြီးတော့အီဂျစ်နိုင်ငံထဲကအကျဉ်းချခံအမျိုးသမီးတွေအတွက်လက်တုံ့ပြန်တာလို့ပြောဆိုပါတယ်။ Islamic အစွန်းရောက် IS အဖွဲ့တွေကအခင်းဖြစ်တဲ့နေရာကနေအထိခိုက်မရှိမထွက်ခွာခင်ရဲကားတွေကလက်နက်တွေကိုရယူခဲ့တယ်လို့ IS အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအတည်ပြုချက်တော့မရှိသေးပါဘူး။အီဂျစ်ပြည်ထောင်ဝင်ကြီးမက်တီအဗ်ဒယ်ဂါဖာကတော့ကြာဆုံးခဲ့ရတဲ့ရဲတပ်သားတွေဟာနိုင်ငံနဲ့နိုင်ငံသားတွေရဲ့လုံခြုံရေးအတွက်သူတို့အသက်တွေကိုစည်းရေးခဲ့ကြတဲ့သူရဲကောင်းတွေဖြစ်ပါတယ်လို့ပြောဆိုပြီးတိုက်ခိုက်မှုကိုပြည်ပြည်စုံအောင်စုံစမ်းစစ်ဆေးပေးဖို့ပြောဆိုထားပါတယ်
။အရက်ဖက်နဲ့အများပြည်သူလုံခြုံရေးဆိုင်ရာစိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်နေဆိုပြီးစီးရင်ချက်ချမှတ်ခံထားရသူအမျိုးသား6ဦးကိုအာဖဂန်အနာပိုင်တွေကကြိုးပေးကွပ်မျက်လိုက်ပါတယ်။ဒီလူတွေဟာတာလီဘန်အဖွဲ့ကဖြစ်တဲ့ဆိုရာကိုတာလီဘန်တာဝန်ရှိသူတွေကချက်ချင်းဆိုသလိုအတည်ပြုပြောဆိုပြီးလက်တုံ့ပြန်မယ်လို့လည်းပြောပါတယ်။သမ္မတအာရှရပ်ဂါနီရဲ့အမေအယအကြမ်းဖက်သမားတွေကိုကာဘူလ်အကျဉ်းထောင်မှာဒီကနေ့တနင်္ဂနွေနေ့မှာကွပ်မျက်ခဲ့တာလို့သမ္မတယုံက VOA ကိုအတည်ပြုပြောဆိုပါတယ်။ အာဖဂန်နိုင်ငံရဲ့မြို့တော်မှာပြီးခဲ့တဲ့လကအသေးခံဘုံးခွဲတာကြောင့်လူပေါင်း80နီးပါးသေဆုံးပြီးယာနဲ့ချီဒဏ်ရာရခဲ့ပြီးတဲ့နောက်အခုလိုပြစ်ဒဏ်စီရင်မှုထွက်ပေါ်လာတာဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုတာလီဘန်တို့ကသူတို့လက်ချက်ဖြစ်တယ်လို့ဝန်ခံပြောဆိုထားတာလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုပြည်တွင်းမှာစိတ်ဆိုးဒေါသထွက်ခဲ့ကြတယ်လို့နိုင်ငံတကာကလည်းရှုတ်ချခဲ့ကြတာပါသမရဂါနီကလည်းပုံကံထွက်ကြမှုတွေကိုစစ်တပ်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်မှုအခိုင်အမာပြောဆိုခဲ့တယ်လို့စစ်သွေးကြောအဖြစ်ပြစ်မှုထင်ရှားစီရင်ချက်ချခံရသူတွေကိုကွက်မျက်မိတ်အတီးပြုတ်ပေးမယ်လို့လည်းဂရုပြုပြောဆိုခဲ့တာဖြစ်ပါတယ်
။စီးရီးနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုမြို့မှာအဖြစ်ခက်ရစေးကိုနောက်ထပ်အချိန်82နာရီတိုးပေးလိုက်တာမို့ဒေသခံတွေအတွက်ပိုပြီးတော့လှုပ်ရှားသွားလာဖို့အဆင်ပြေလာစေပါတယ်။အဖြစ်ခက်ရစေးဟာဒေသစံတော်ချိန်စနေနေ့တဲ့အဝင်တောက်ကြညသကောင်ကနေစအသက်ဝင်လာမှုအိုးအိမ်ရွှေ့ပြောင်းရတဲ့မိသားစုတွေအိမ်ပြန်လာတယ်လို့ကျောင်းတွေဈေးဆိုင်တွေပါပြန်ဖွင့်ပြီးလှုပ်ရှားသွားလာမှုတချို့ပြန်လုပ်နိုင်လာပါတယ်။အလက်ပိုမြို့မှာရက်တော်တော်ကြာပြင်းထန်တဲ့တိုက်ပွဲတွေကြောင့်ကလေး59ယောက်အပါအဝင်အရသာ300လောက်သေဆုံးခဲ့ရတယ်လို့ Britain အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ခုလိုအလက်ပိုမြို့ကပြစ်ခတ်ရစေးရေးတပ်တန်းထတ်တိုးတာအတွက် American ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။စီးရီးယားနိုင်ငံမှာတစ်နှစ်နီးပါးကြာပြန်ပြီးဆွဲခန့်ထားရတဲ့စပိန်သတင်းတောက်3ယောက်ကိုဒီကနေ့တနင်္ဂနွေနေ့မှာစပိန်နိုင်ငံကိုပြန်ရောက်ပြီလို့စပိန်ဆိုရကပြောဆိုပါတယ်။စပိန်သတင်းတောက်3ယောက်ဖြစ်တဲ့အန်တိုနီယိုပမ်ပလက်ဂီ ဟိုဇေမန်နျူအယ်လိုပက်စ်နဲ့အင်ဂယ်ဆက်စထရီတို့ဟာပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကစီးရီးယားနိုင်ငံအလက်ပိုမြို့ရဲ့အနောက်မြောက်ဘက်မှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။သူတို့သုံးဦးဟာစပိန်သတင်းဌာန3ခုအတွက်စီးရီးယားနိုင်ငံတွင်တိုက်ပွဲသတင်းတွေကိုရယူခဲ့ကြတာဖြစ်ပါတယ်။
ဗီယိုရီအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကြေညာနေပါတယ်အမေရိကန်ပြည်ထောင်စုမှဒေါ်ဒီမိုကရက်တစ်ပါတီရင်းတမနာလောင်ပနာမရွေးချယ်ပွဲတွေမှာမနေ့စနေနေ့ကဂွမ်ကျွန်းမှာအနိုင်ရလိုက်တဲ့ဟီလာရီကလင်တန်အနေနဲ့ပါတီရဲ့တမနာလောင်ဖြစ်ရေးပိုပြီးနှီးဆက်လာနေပြီဖြစ်ပါတယ်ပစိဖိတ်သမုဒ္ဒရာတွင်းကကျွန်းငယ်လေးတစ်ခုဖြစ်တဲ့ဂွမ်မှာဟီလာရီကလင်တန်က60ရာခိုင်နှုန်းအနိုင်ရပြီးပါတီညီလာခံကိုယ်စားလှယ်9ဦးထဲက4ဦးကိုရရှိပါတယ်ပြန်ပက်ဘာမောက်အထက်လွတ်တော်မှာဘာနီဆန်ဒါစ်ကပါတီညီလာခံကိုယ်စားလှယ်3ဦးအနိုင်ရပါတယ်။မတ်လ26ရက်နေ့ကကျင်းပခဲ့တဲ့ဝါရှင်တန်ပြည်နယ်ပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ဘာနီဆန်ဒါစ်ကမရလ83ရာခိုင်နှုန်းရပြီး28ရာခိုင်နှုန်းပဲရရှိတဲ့ဟီလာရီကလင်တန်ထက်50ရာခိုင်နှုန်းနီးပါးအသာနဲ့အပြတ်အသတ်နိုင်ပါတယ်။အဲ့ဒီနေ့ကရေးတွက်တဲ့ရလတ်တဲ့အရာတော့ဘာနီဆန်ဒါစ်ကညီလာခံကိုယ်စားလှယ်34ဦးထဲက25ဦးကိုရရှိထားပြီးဖြစ်ပါတယ်။ Republican Party ဘက်မှာတော့ပါတီရင်းသမ္မတလောင်းရှင်ပြိုင်ဘက်အားလုံးနှုတ်ထွက်သွားပြီးဖြစ်တာကြောင့်ဂရေးကျွဲတပြေးဒေါ်နယ်ထရန့်တဦးထဲသာကြမ်းရှိနေတော့တာဖြစ်ပြီးဒီသတင်းပတ်ကုန်ပိုင်း Oregon နဲ့ Washington ပြည်နယ်တွေမှာပြုတ်လုတဲ့စီယုံရေးပွဲတွေမှာတော့ Democratic Party ရင်းပြိုင်ပွဲမှာဦးဆောင်နေသူ Hillary Clinton ကိုမယိုးဖြောင့်သူအဖြစ်အကြီးငယ်သုံးနှုန်းပြောဆိုသွားပါတယ်။
ဖိလစ်ပိုင်နိုင်ငံခွီဆွန်မြို့တော်ခန့်မှတွေမှာတော့ရွေးကောက်ပွဲကော်မရှင်ဝန်ထမ်းတွေနဲ့ကျောင်းဆရာဆရာမတွေဟာမဲယုံတွေကိုပို့ရမယ့်ရွေးကောက်ပွဲဆိုင်ရာပစ္စည်းတွေကိုပြင်ဆင်နေကြပါတယ်။ဒီနေ့တနင်္ဂနွေနေ့မှာတနင်္လာနေ့ကျင်းပမယ့်သမ္မတရွေးချယ်ပွဲနဲ့ထွေထွေရွေးကောက်ပွဲတွေမစခင်နောက်ဆုံးပြင်ဆင်မှုတွေလုပ်နေတာဖြစ်ပါတယ်။ဒစိမ့်နှိပ်ပိတ်ထားတဲ့မဲဘုံတွေနဲ့ပိုစတာတွေကွန်ပျူတာတွေရွေးကောက်ပွဲဆိုင်ရာတခြားလိုအပ်တဲ့ပစ္စည်းတွေကိုသက်ဆိုင်ရာမဲယုံတွေကိုပို့ပေးရမယ့်ကားတွေကမေလ၈ရက်နေ့တနင်္ဂနွေမှာထွက်ခွာရမှာဖြစ်ပါတယ်ခွေးစံမြို့တော်မှာရွေးကောက်ပွဲအတွက်ပြင်ဆင်နေပြီးစုစုပေါင်းပြည်သူ55သန်းလောက်မဲပေးဖို့အမှတ်ပုံတင်ထားပြီးတော့တနင်္လာနေ့မှာကျင်းပမယ့်တမရနဲ့ဒုတမရရွေးပွဲအတွက်မဲယုံတွေကိုတွားပြီးမဲပေးကြဖို့ပြင်ဆင်တာဖြစ်ပါတယ်မဲဆန္ဒရှင်တွေဟာကွန်ဂရက်လွှတ်တော်နဲ့ဒေသဆိုင်ရာယာရုတွေအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်
ကနေဒါနိုင်ငံအယ်ဘာတာခရိုင်တစ်တောထဲမှာလောင်ကျွမ်းနေတဲ့တောမီကနေတဆင့်ဒေသခံတွေမိသားစုတွေရဲ့နေထိုင်ရာနေရာတွေကိုဖျက်ပြီးဆက်လောင်ကျွမ်းနေရကနေစနေနေ့မှာတော့လက်ရှိမီးတောက်ထဲနှစ်ဆကြီးလာပြီးစုစုပေါင်းမြေဧရိယာဧက2သိန်းလောက်မီးလောင်ကျွမ်းခံနေရပါတယ် မီးလောင်ကြောင့်မူကြောင့် Fort McMurray မြို့လူထုကိုကယ်ဆယ်ရေးအဖွဲ့တွေကကယ်ဆယ်ခဲ့ရပြီးကနေဒါအစိုးရက Alberta ခရိုင်မှာအရေးပေါ်အခြေအနေကြေညာခဲ့ပါတယ်ဒီတော်မီကိုထိန်းချုပ်နိုင်မှုလက်နက်ချီကြမယ်လို့အရေးပေါ်တာဝန်ရှိပုဂ္ဂိုလ်တွေကပြောပါတယ်ဒီတော်မီကကြီးမားသလောက်အန္တရာယ်ရှိပြီးထိန်းချုပ်ဖို့ခက်တယ်လို့လည်းပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီးကပြောဆိုပါတယ
်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတစ်လုံးနိုင်ငံအများပြားမှာဒီနေ့တနင်္ဂနွေနေ့ကို Mother's Day အမေနေ့အဖြစ်သတ်မှတ်ထားပါတယ်မိခင်ရဲ့ဆောင်ရွက်ချက်တွေကိုဒီနေ့အမေနေ့မှာအတိမတ်ပြုချီးကျူးဂုဏ်ပြုကြတာဖြစ်ပါတယ်အစီအလာအနေနဲ့တော့မိသားစုတွေမှာမိခင်ဖြစ်တဲ့လူတွေကိုပန်းစည်းတွေပေးကြညစာတက်ခင်းကြပြီးတော့အမေနေ့ကိုဆင်နွှဲကြပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သတင်းပတ်စင်မိန်ကွန်းမှာသမ္မတကတော့မီရှယ်အိုဘားမားကိုဂုဏ်ပြုစကားပြောကြားခဲ့ပါတယ်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာပါအခုရင်ဦးဆုံးဖားကန့်ဘုံကွဲတဲ့သတင်းပြောပြပေးပါမယ်ကချင်ပြည်နယ်ဖားကန့်မြို့ပတ်မှာဒီကနေ့မနက်ပိုင်းနဲ့နေ့လယ်ပိုင်းဘုံပေါက်ကွဲမှုတချို့ရှိခဲ့ပေမဲ့လူအသေးအပြောက်မရှိခဲ့ဘူးလို့ဖားကန့်မြို့ကန်တဦးက VOA ကိုပြောပါတယ်လက်ရှိမှာတော့အခြေအနေဟာပုံမှန်ပြန်ဖြစ်နေပြီးမြို့လူတို့အနေနဲ့လည်းအယောင်းဝယ်နဲ့အသွားအလာတွေမပြတ်ဘဲပုံမှန်အတိုင်းပဲရှိနေတယ်လို့ပြောပါတယ်ဖားကန့်မြို့ကန်ဦးဟန်မြင့်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဘုံကွဲတဲ့အခြေအနေနဲ့ပတ်သက်ပြီးသူကအခုလိုဆရှင်းပြပါဗျ
။ဘုံကွဲဟာတော့ညနေ2:30မှာကျွန်တော်တို့ကျောက်သိန်းအောင်ကလားမြို့မရက်ွက်ထဲကလေရေကင်းနေကျွန်တော်တို့ဒီကမိသားရင်းလို့စေကြားထဲမှာပြိုးပင်လေးတွေရှိတယ်ပြိုးပင်ဆိုတာတစ်ပင်တစ်တည်းလေးတွေကိုပြိုးထားတဲ့ပင်လေးတွေအဲ့ဒီရဲ့ဘေးမှာမိသားကားရှိတယ်အဲ့ဒီပြိုးပင်တွေကြားရနေပြီးထကွဲတာပဲဗျ
။နောက်ထပ်တခြားနေရာတွေမှာရောဘယ်အချိန်တုန်းကဘယ်လိုပေါက်ကွဲတာပါလဲ
။အဲဆိုင်မူမှာတော့မနေ့ပိုင်းမှာ9:00ဆိုတော့မှတစ်လုံး9:00ဆိုတော့မှတစ်လုံးကွဲတယ်လို့ပဲအဲ့ဒါသိရတယ်ကျွန်တော်တို့နဲ့ဆိုင်မူနဲ့ကြတော့နည်းနည်းလားတော့အဲ့ဒီသတင်းကတော့ကျွန်တော်သတင်းမရတယ်ကျွန်တော်သွားမကြည့်ဘူး။ဖားကကွဲတာတော့ကျွန်တော်ကွဲပြီးချင်းကျွန်တော်သွားကြည့်ရလေ။သူအသေးပြောက်တော့မရှိဘူးဒါပေမဲ့မိုင်းကတော့အတားမိုင်းလို့ပြောမှာပေါ့အတားတော့တော်တော်ကြီးတ
ယ်။ဟုတ်ကဲ့ဆိုတော့စုစုပေါင်းဦးဟန်မြင့်ကိုယ်တိုင်တိတာရောတခြားသတင်းရတာရောဆိုရင်စုစုပေါင်းဘယ်နှစ်ကြိမ်လောက်ပောက်တယ်လို့သိရပါလဲ
။အဲဒီနေ့တော့ကျွန်တော်ကြားရတော့စိတ်မှုမှာနှစ်ကြိမ်ဆိုတော့ဖားကနှစ်ကြိမ်နဲ့ဆိုတော့၃ကြိမ်ပေါ့၃ကြိမ်ကွဲတယ်ပေါ့ဒီနေ့ဒီအထဲတည်
းဟုတ်ကဲ့တခြားသတင်းတွေမှာတော့ဘုံက၄ကြိမ်ကွဲတယ်လို့ကျွန်တော်တို့တွေ့နေရတယ်ခင်ဗျ။အ
ဲကျွန်တော်သိရတော့ဒီနေ့အဲစိတ်မှုမှာနေကြွေးတယ်ဖားကတော့ညနေပိုင်းတကြေးကွေးတယ်ကျွန်တော်တော့မသိထားတယ်
ဟုတ်ကဲ့ဆိုတော့အခုလက်ရှိဖားကမြို့ပေါ်ရဲ့လုံခြုံရေးအခြေအနေကရောဘယ်လိုရှိပါလဲ
ဖားကမြို့ပေါ်မှာတော့လုံခြုံရေးခြေနေကအဲ့ဒီကွဲပြီးကတော့တက်ကရောရေးရရောအဲ့ဒီမှာလုံခြုံရေးယူထားတယ်သူတို့လာကြည့်ကြတယ်ဒါပေမဲ့ပြည်သူလူထုကတော့အသွားလာတော့မပြတ်ဘူးတရားပေါ်မှာလည်းသွားလာနေတယ်နောက်ကျွန်တော်တို့ဒီမှာတော့နည်းနည်းဒီတန်းနေရနေနေလေအတွေ့အကြုံတွေရထားပြီဆိုတော့လမ်းပိတ်ဆို့ခြင်းတွေဘာတွေလည်းမရှိဘူးသွားလာလှုပ်ရှားမှုကဒီပုံမှန်အတိုင်းရှိပါတယ
်ဟုတ်ကဲ့အသွားလာအကြောင်းဝယ်လူတွေရဲ့နေထိုင်သွားလာမှုပုံစံတွေလုံးဝမပြတ်ဖဲနဲ့ပုံမှန်အတိုင်းပဲရှိနေတယ်ပေါ့နော
်ပုံမှန်အတိုင်းပဲပုံမှန်အတိုင်းပဲအဲ့လိုကတော့ဘာမှမရှိဘူးကျွန်တော်တို့ကဒီတန်းလေးတွေလည်းနည်းနည်းဟိုကချင်ပြည်နယ်နေရာဆိုတော့အတန်းရိုးနေဖြစ်နေတော့ဘာမှလည်းလူလည်းအသေးပြောက်လည်းမရှိဘူးတိခိုက်လည်းမရှိဘူးဆိုတော့လမ်းကြောင်းပိတ်ဆို့ခြင်းလည်းဘာမှမရှိပါဘူးဒီတိုင်းပုံမှန်နေတိုင်းပဲသွားလာနေကြပါတယ်
ဒါကတော့ဖားကန့်မြို့မှာဒီကနေ့ဘုံပေါက်ကွဲတဲ့အခြေအနေနဲ့ပတ်သက်ပြီးဖားကန့်မြို့ခံဦးဟန်မြင့်က VOA ကိုရှင်းပြခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နားဆင်ရမယ့်သတင်းကတော့အစိုးရသည့်လက်ထက်မှာမြေသိမ်းပြဿနာတွေအမြန်ဆုံးဖြေရှင်းနိုင်မှုဒုသမ္မတနှင့်ဦးဆောင်တဲ့လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခံရမှုများပြန်လည်စီစီရေးကော်မတီကိုသမ္မတကဖွဲ့စည်းပေးလိုက်ပါတယ်။ဒီဖြေရှင်းဆောင်ရွက်ပြီးတဲ့အထိလေယာဉ်မြေသိမ်းဆည်းမှုတွေကိုရပ်ဆိုင်းထားဖို့ကိုလည်းညွှန်ကြားထားပါတယ်။ဒီပိုင်းနဲ့ထဲမှာပဲလေယာဉ်မြေအငင်းပွားမှုပြဿနာတွေအတွက်ခေတ်စနစ်နဲ့လျော်ညီတဲ့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းနိုင်မှုကိုလည်းလွှတ်တော်ရင်းမှာအစိုးတင်မှုပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံတွင်းကလေယာဉ်သိမ်းဆည်းမှုတွေနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအစိုးရနဲ့လွှတ်တော်တို့ဘလို့ကင်တွယ်ဖြေရှင်းတင်ပါတယ်လဲဆိုတာကိုတော့အကြောင်းဆုံးနားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရသည့်လက်ထက်နိုင်ငံတွင်းလေယာဉ်မြေနှင့်အခြားမြေများသိမ်းဆည်းခံရမှုကြောင့်သိမ်းခံထားရတဲ့ပြည်သူတွေနစ်နာမှုမရှိစေရေးမြေသိမ်းပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်မှုလေယာဉ်မြေနှင့်အခြားမြေများသိမ်းဆည်းခြင်းခံရမှုများပြန်လည်စီစီရေးဗဟိုကော်မတီကိုသမ္မတကဖွဲ့စည်းပေးလိုက်ပါတယ်ဒီကော်မတီအနေနဲ့ပြည်လဲအောင်ဖြေရှင်းပေးနိုင်မှုဆိုရင်ခေတ်စနစ်နဲ့လျော်ညီတဲ့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းနိုင်မှုကအဓိကအရေးကြီးဆုံးဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအကြံပြုပါတယ
်ဒီလေယာဉ်မြေဖြေရှင်းရေးနဲ့ပတ်သက် ပ်ပြီးတော့လေယာဉ်မြေဖြည့်ရှင်ရေးကိုဆောင်ပေးပြီးတော့ပြတ်ထမ်းမဲ့ဥပဒေတစ်ခုတိုးပါတယ
်အခုလိုမျိုးအစိုးရအဖွဲ့ဘက်ကမြေသိမ်းပြဿနာဖြည့်ရှင်နိုင်မှုကော်မတီဖွဲ့ပြီးတော့လှုပ်ဆောင်နေတဲ့တပြိုင်နက်ထဲမှာပဲလွှတ်တော်အစ်မလည်းတောင်သူလယ်သမားနဲ့အလုပ်သမားရေးရာကော်မတီကိုဖွဲ့စည်းထားပြီးလေယာဉ်မြေအငင်းပွားမှုပြဿနာတွေအတွက်ဥပဒေတရက်ကိုပြတ်ထမ်းနိုင်မှုလွှတ်တော်တွင်မှအစိုးတင်မှုပြင်ဆင်နေပါတယ်လို့လွှတ်တော်ကော်မတီအဖွဲ့ဝင်ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပါတယ
်ရှေ့ဆက်ပြီးတော့ဒီအစိုးရလက်ထက်မှာရနိုင်အောင်ပေါ့နော်ကျွန်တော်တို့စူးစမ်းမှာဖြစ်ပါတယ်အခုလည်းပဲကျွန်တော်တို့လွှတ်တော်တွေမှာတောင်သူလင်သမားအလုပ်သမားကော်မတီဆိုတာရှိပါတယ်ကျွန်တော်လည်းအဖွဲ့ဝင်ပါပဲအဲ့ဒီကော်မတီကလည်းပဲတရက်နှစ်ရက်လောက်ဆိုရင်အစိုးတစ်ခုကိုတင်ပါပါအဲ့ဒီအစိုးရကလည်းဆိုတော့ဒီလေယာဉ်မြေဖြည့်ရှင်ရေးဥပဒေတစ်ခုရေးဆွဲပေးဖို့ပေါ့နော်တက်ဆိုင်ရာနိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အစိုးရအဲ့ဒီဥပဒေအတွက်ကျွန်တော်တို့ကော်မတီကလည်းမူကြမ်းတွေရေးဆွဲထားပြီးပါပြီဒီလေယာဉ်မြေဖြည့်ရှင်ရေးကိုဆောင်ပေးပြီးတော့နော်ဥပဒေတက်တက်တစ်ခုရေးဆွဲနိုင်မှာကျွန်တော်တို့အရင်ဥပဒေတွေနဲ့အဲ့ဒါထိတ်ထိတ်ပုတ်တိတ်မှုတွေလည်းရှိနိုင်တာပေါ့ဒီဒုတိယတက်တန်းကာလမှာကျွန်တော်တို့ဥပဒေတရားရေးဆွဲပြီးလုပ်နိုင်မှာအာဒါပြည်လည်းမယ်လို့ကျွန်တော်ကယူဆတဲ့အတွက်တောင်သူတင်သမားနဲ့အလုပ်သမားကော်မတီကလည်းဒါတွေကိုဆောင်ပေးပြီးတော့လုပ်နေပါတယ်ဒီလည်းရေးဆွဲထားပါတယ်အဲဝန်ကြီးဌာနတွေနဲ့လည်းနှီးနှောပြီးတော့ရှေ့ဆက်ပြီးတော့ဥပဒေတစ်ခုဖြစ်အောင်ကျွန်တော်တို့ကစူးစမ်းတော့ရှိပါတယ
်အခုအစိုးရတဲ့လက်ထက်မှာလည်းဒီဖွဲ့စည်းလိုက်တဲ့ကော်မတီမှာမလျော်ဩဇာသုံးတဲ့မတမာမှုတွေမရှိပဲတမာတမတ်ကြကြဖြည့်ရှင်းပေးနိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်း88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းရဲ့လေယာစီးပွားနဲ့တောင်သူလယ်သမားရေးရာဒုတိယတာဝန်ခံကိုမျိုးတန်ကထောက်ပြပါတယ
်ရေးရာပေးစည်းထားတဲ့ဒီတွေကိုပြန်လည်ရရှိနိုင်ဖို့အတွက်အဖွဲ့အစည်းတစ်ခုဖွဲ့စည်းတဲ့အခါမှာအဲ့ဒီဖွဲ့စည်းကသမာသမတ်ကြကြနဲ့လေလောလောဆုံးဖြတ်နိုင်တဲ့အတူများပါနိုင်တဲ့အနေအထားမျိုးဖြစ်တယ်မှာတဟုံမှာလည်းတဲ့အဲ့လိုဖွဲ့စည်းမျိုးအဲ့လိုမျိုးဒီပုဂ္ဂိုလ်တွေပါဖို့လိုတယ်လို့အောက်ခြေအဆင့်အထိလည်းပဲအဲ့လိုဒီပုဂ္ဂိုလ်တွေပါဖို့လိုပါတယ
်အခုလိုမျိုးအစိုးရတဲ့လက်ထက်လေယာဉ်မြေအငင်းပွားမှုပြဿနာတွေကိုဦးစားပေးပြီးအမြန်ဆုံးဖြေရှင်းနိုင်ဖို့စူးစမ်းဆောင်ရွက်နေချိန်မှာပဲလေယာဉ်မြေသိမ်းဆီးတဲ့ကိစ္စရပ်တွေကိုဥပဒေနဲ့အညီဖြေရှင်းဆောင်ရွက်ပြီးတဲ့အထိရပ်ဆိုင်းထားရမယ်ဆိုတာကိုလည်းသမ္မတဦးထင်ကျော်ကသူ့ရဲ့အမိန့်ကြေညာစာထဲထည့်သွင်းဖော်ပြထားကြောင်းပါရှင်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ဒီကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာလက်ရှိတည်ဆဲဥပဒေတွေအတိုင်းလေးစားအကောင့်ထဲပေါ်နိုင်ပြီးလူတိုင်းရတဲ့ရထိုက်တဲ့မွေးရာပါအခွင့်အရေးတွေကိုလေးစားမယ်ဆိုရင်ဘာသာတိုင်းအတွက်လွတ်လပ်စွာကိုယ်ကွယ်ခွင့်အခွင့်အရေးတွေအပြည့်အဝရမယ်လို့ယုံကြည်တဲ့အကြောင်းအစ္စလမ်ဓမ္မဗိမာန်စော်ဩရေးမှုလည်းဖြစ်ဘာသာပေါင်းစုံညီညွတ်ရေးအဖွဲ့ကိုထူထောင်သူတွေထဲမှာပါဝင်သူတဦးဖြစ်တဲ့ဟာဂျီဦးအေးလွင်ကပြောဆိုလိုက်ပါတယ်မတူညီတဲ့ဘာသာပေါင်းစုံအကြားဒါလည်းမူရရေးကြိုးပမ်းမှုတွေမှာတိုးတက်မှုတွေရှိပေမဲ့လို့အခက်အခဲတွေလည်းကြံနေသေးတယ်လို့ဆိုပါတယ်ဝါရှင်တန်ဒီစီမြို့တော်ကိုရောက်လာတဲ့ဟာဂျီဦးအေးလွင်ကို VOA မြန်မာပိုင်းအစီအစဉ်ကကိုသားညူဦးကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ပါရှင်
ငွေဦးရတွင်အခုပြည်ဦးကိုလာပြီးတော့ဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ရေဆုံးမေးချင်တာကတော့မြန်မာနိုင်ငံမှာဒီဗလာရီလူမျိုးရေးပြဿနာတွေတင်းမာမှုတွေပြီးခဲ့တဲ့အစိုးရလက်ထက်မှာဒေါ်လီပြင်းထန်ရှိခဲ့ပါတယ်အဲ့တော့တစုံတရာဖြစ်ရှင်းနိုင်မှုအတွက်အစိုးရဘက်ကလည်းကင်တွယ်တယ်လူရပ်ဖက်လူမှုဖွဲ့စည်းကလည်းကြိုးပမ်းကြတယ်အင်တာဖိတ်ဖွဲ့စည်းတွေလည်းပေါ်လာတယ်အဲ့တော့အခြေအနေကတင်းမာနေတုံးမဲလားရော့ပါသွားလားဘယ်လိုများရှိပါလဲခင်ဗျာ
အဲကျွန်တော်တို့ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲပြီးတဲ့အချိန်မှာကျွန်တော်တို့တော်တော်စိုးရိမ်တယ်တိုးတော်လည်းပဲအမဲပေးတဲ့ပြည်သူတွေရဲ့အမျှော်မြင့်ကြီးမားမှုကြောင့်ဘာသာရေးကိုအကြောင်းပြုပြီးတော့နိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားတဲ့စီမံချက်တွေကတော်တော်လေးကိုပြက်ပြားသွားတယ်เนาะနိုင်ငံရေးမှာဘာသာရေးအသုံးချဖို့ကြိုးစားတဲ့လူတွေရဲ့အဲလှုပ်ဆောင်ချက်တွေကိုပြည်သူကလက်မခံမှုဆိုတာရွေးကောက်ပွဲ result ကကျွန်တော်တို့အတိအကျကျွန်တော်ထွက်လာတယ်တိုးတော်လည်းပဲဒီဘာသာတရားဟာလှုံ့ဆော့ရတာအင်မတန်လွယ်ကူတဲ့အတွက်ပေါက်ခွဲဖို့အတွက်စနစ်တန်အဖြစ်ဆက်လက်အသုံးချမယ်ဆိုတော့ကျွန်တော်တို့ကမျှော်လင့်ပြီးသားပါဒါကြောင့်မလို့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာလည်းပဲခွင့်ရရရရတယ်လို့ဒီဘာသာတရားနဲ့လှုံ့ဆော်မှုတွေပေါက်ခွဲဖို့အတွက်ကြိုးစားမှုလေးတွေဆိုတော့ရှိနေပါသေးတယ်ခင်ဗ
ျဒီအမုန်းတရားမပြန့်ပွားဖို့အတွက်လှုပ်ရှားနေကြတဲ့လူငယ်ဖွဲ့စည်းတွေရပ်ဖက်ဖွဲ့စည်းတွေလည်းရှိပါတယ
်ဂျိုင်း
တက်ဖိတ်ဖွဲ့စည်းတွေရှိပါတ
ယ
်ဒီကြားထဲမှာပဲခုနတလောကဆိုလို့ရှိရင်ဒီဗုဒ္ဓဘာသာဖျားเจ้าငံသားမှာဈေးရောက်တဲ့ဒီမွတ်စလင်တွေကိုချို့ဘုရားဗလာရဟန်းကုတော်တွေကသွားပြီးတော့ဖမ်းဆီးတာပစ္စည်းတွေသိမ်းတာရိုက်တာနှက်တာတွေကျွန်တော်တို့ကြားရပါတယ်ဒါပေမဲ့တိုင်းမှာပြဿနာကသူတို့ကပြန်ပြီးတော့ yes ကန်ကိုတိုင်ကြားမှုလည်းမလုပ်ကြဘူးဘေးပတ်ဝန်းကျင်ကလည်းဒါကိုတားတာမျိုးလည်းမရှိတော့အဲ့တော့ပြောမယ်ဆိုရင်မြန်မာလူဖွဲ့စည်းမှာဒီအခြေအနေကတအုံနူးနူးလို့ဖြစ်မနေဘူးလားကြောက်ရွံ့မှုတွေများဖြစ်နေကြလား
အဲကြောက်ရွံ့မှုတွေသူတို့ကအခြေအနေကိုတင်းမာသွားအောင်မလုပ်ချင်တဲ့ပုံစံလို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ရွှေတကုံစီတီတော်ကြီးကမေတ္တာရဲ့ဟိုပုံရိပ်လွှာကြီးပဲလေဘုရားတရားတော်ရဲ့ ဟိုကျွန်တော်တို့တကယ့်ကိုတရုတ်တကအမှန်ကိုဖော်ပြနေတဲ့ရွှေတကုံဇေဒီတော်ကြီးရဲ့အေးရိပ်စာရအောင်မှာဗုဒ္ဓတရားတော်နဲ့ဆက်ညင်တဲ့လောက်ရတခုဖြစ်သွားတယ်ဆိုတာဟာဗုဒ္ဓဘာသာဝင်အားလုံးအတွက်ယူကျုံးမရဖြစ်စရာတခုပဲဖြစ်တယ်။သို့တော့အဲ့ဒါကိုလက်တွေ့ကြကြသူတို့ကဝင်ရောက်ဖို့ဆိုတာကလည်းပဲအဲသူတို့အနေနဲ့ကဟိုမြန်မာလူမျိုးတွေရဲ့ဇေယျအရာပေါ့လေသူများကိစ္စမှာဝင်ဆွတ်ဖက်တာတွေကြီးသိမလုပ်ချင်ဘူးဆိုတဲ့ပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်ထင်ပါတယ်။သို့တော့ဘယ်ဗုဒ္ဓဘာသာဝင်ကမှဒီလောက်ရပေါ်မှာစိတ်ချမ်းမြေ့မှုရှိမယ်လို့ကျွန်တော်မထင်ပါဘူ
း။နောက်ချက်ကကျွန်တော် interface ဒီဘာသာကြားရေးချမှာချစ်ချင်ရင်းနှီးမှုတွေကြိုးပမ်းနေရတဲ့ဦလင်တို့အဖွဲ့အစည်းတွေပေါ့
ဟုတ်ကဲ့ပါ
ဒီဖွဲ့စည်းတွေလှုပ်ရှားမှုနဲ့ပတ်သက်လို့တစုံတရာချင်းချောက်တာအကြက်ကင်တာမျိုးတွေရောခံရတာမျိုးတွေရှိပါလား
အဲ့လိုမရှိဘူးဗျာမရှိတဲ့အပြင်ကိုကျွန်တော်တို့က engage လုပ်တယ်လေကိုနဲ့ဟိုအယူအဆချင်းမတူတဲ့လူဒါမှမဟုတ်ကိုယ့်ကိုအထင်အမြင်လွဲမှားနေသေးတဲ့သူတွေကိုကျွန်တော်တို့က dialogue လုပ်ချင်တယ် dialogue လုပ်တယ်ဆိုတာသဘောအမြင်မတူကြသေးတဲ့လူတွေကိုညှိနှိုင်းဆွေးနွေးဖို့ဆိုရဲယူရကျင့်နေပါအဲ့ဒီယူရကျန်းနဲ့ကျွန်တော်တို့ဘာသာပေါင်းစုံညီညာရေးအဖွဲ့ Religion for Peace မြန်မာဂျပန်မှာရှိတဲ့ဘာသာပေါင်းစုံညီညာရေးအဖွဲ့က Religion for Peace Japan ကဖိတ်ကြားတဲ့အခါမှာမဘာသာအဖွဲ့ကြီးကဥက္ကဋ္ဌဆရာတော်ကြီးကိုဖိတ်ပါတယ်ကျွန်တော်ကိုယ်တိုင်မဲ့သွားပြီးတော့ကျောင်းမှာသွားဖိတ်တယ်လက်ခံတယ်လက်ခံပြီးမဲ့လည်းအနာဂတ်မှာဆရာတော်ကြီးရဲ့ကျမ်းမာရေးကြောင်းသူ့ရဲ့လက်ထောက်ဖြစ်တဲ့ဒေါက်တာသောဘာသာကိုသူထည့်လိုက်ပါတယ်နောက်ပြီးဒေါက်တာဓမ္မပီရလည်းပါပါတယ်အဲ့တော့ကျွန်တော်ဂျပန်ကိုသွားတဲ့ဘာသာပေါင်းစုံအဖွဲ့ထဲမှာဒီမဘာသာကိုကုစားပြုတဲ့ဆရာတော်နှစ်ပါးလည်းပါလာတယ်။မြဝတီဆရာတော်ကြီးလည်းပါလာတယ်။ခရစ်ယာန်ဆိုရင်ကာဒီနယ်ချားလ်စ်ဘူပါတယ်။ MCC ရဆော့ရှူလင်းပါတယ်။ကျွန်တော်ဗုဒ္ဓဘာသာအရဖက်ကလည်းကျွန်တော်တို့ဥက္ကဋ္ဌကြီးဦးမြတ်ဆိုပြီးပါတယ်။စသဖြင့်ပေါ့လေကျွန်တော်တို့အမျိုးသမီးဆိုလို့ရှိရင်လည်းဒေါ်ရင်ရမဆိုတာခရစ်ယာန်ဝန်ကြောင်းများကောင်းစီရပါပါတယ်။အဲ့လို interfaith အဖွဲ့ကဟိုလူစုံပေါ့တော်တော်များများကတော့ဘာသာပေါင်းစုံညီညာရေးအဖွဲ့ဝင်ပါသို့တော့ကိုရောနှစ်ပါးကတော့ဖြစ်ရင်မဘာသာအဖွဲ့ကြီးကိုကုစားပြုပြီးတော့ဂျပန်ပြည်ခရီးစဉ်မှာပါလာပြီးတော့ဟိုမှာဆွေးနွေးတာတွေကလည်းပဲတော်တော်လေးကိုကျွန်တော်တို့အတွက်ကအလားအလာကောင်းတဲ့ဆွေးနွေးမှုတွေကိုကျွန်တော်တို့လုပ်ခဲ့တာတွေကိုကြားသိခဲ့ရပါတယ်။ဟုတ်ကဲ့
ပြီးတော့မှလည်း interface လှူရှာမှုတွေတော်လေးခက်စစ်စိတ်လောက်တာကျွန်တော်သတိထားမိတယ်ခင်ဗျ
ာ။ဟုတ်ကဲ့ပါ။အဲ
့တော့တကယ်ပဲထိရောက်ရလား
။အဲ့တဖြည်းဖြည်းတော့ဒါထိရောက်လာမယ်ကျွန်တော်တို့ချက်ချင်းအခုရေတွင်းတူဦးရေတောက်ဖို့ဆိုတာတော့မဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ trauma ကြီးကစိတ်ပိုင်းဆိုင်ရာခံစားမှုကြီးရဲ့နောက်ဒဏ်ရာတွေကကြက်သွားပြီမဲ့ stigma တွေအမာရွတ်တွေကျနေသေးတယ်။ဒါတွေဟာဆိုလို့ရှိရင်နှစ်ပေါင်းမြောက်များစွာတဲ့ကိုကဟိုအထင်အမြင်လွဲမှားမှုတွေအပေါ်မှာလူတွေကအတုံးချသွား manipulate လုပ်တာပေါ့လေအတုံးချပြီးတော့နိုင်ငံရေးအလုံးကအတုံးချခဲ့တာ1962ခုနှစ်ထဲကဘာသာတရားကိုကျွန်တော်တို့နိုင်ငံရေးအလုံးကအတုံးချခဲ့တယ်အထူးသဖြင့် Islam ကိုပေါ့လေ Islamophobia မဝင်ဝင်အောင်လို့မြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာမြန်မာလူမျိုးများရဲ့အမျိုးသားရေးအတွက်အကြီးဆုံးသောအန္တရာယ်ဟာအစ္စလာမ်ဖြစ်ပါတဲ့ဆိုတဲ့ပုံရိပ်လှပုံအောင်တို့ကဒါနဲ့အတုံးချခဲ့တာ1962ခုနှစ်တည်းကစနစ်တကျစီမံကိန်းတွေဆွဲပြီးတော့ကလုပ်ခဲ့တဲ့အတွက်တောင်သမတ်ရှိတဲ့ပုဂ္ဂိုလ်များရဲ့မသိစိတ်ထဲမှသင်လျင်ဒီအစ္စလာမ်ဟာအန္တရာယ်ကြီးတပွဲဆိုတော့အခုတည်းကကိန်းဝင်နေသေးတယ်ဆိုတာတွေ့နေရပါတယ
်ဟုတ်ကဲ့ကျွန်တော်အခုအစိုးရအသစ်နဲ့ပတ်သက်လို့မေးချင်ပါတယ
်ဟုတ်ကဲ့
ပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ချင်းနေလေးတင်မာမှုတွေကြုံခဲ့တယ်အစိုးရအသစ်အခုကြုံလာတဲ့အထူးဖြစ် NLD ဥဆောင်တဲ့အစိုးရလက်ထက်မှာပေါ့
ဟုတ်ကဲ့အဲ
့တော့ချင်းနေနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ထားလဲဒီလိုဒီမျိုးဘာသာရေးအထူးကြုံနေရော့ပါသွားနိုင်လားတစုံတရာတင်မာနေပွဲရှိနိုင်သေးလား
အဲကျွန်တော်တို့ယုံကြည်တာတော့ဗာတစ်အချက်ကပါလဲဆိုဒီမိုကရေစီဆိုတဲ့စနစ်ကြီးဟာဥပဒေစိုးမိုးရေးနဲ့ဘယ်လိုမှခွဲခြားလို့မရဘူးဒါတစ်အချက်နှစ်အချက်ကဒီမိုကရေစီဆိုတာနဲ့လူအခွင့်အရေးဆိုတာရှိတယ်လွတ်လပ်စွာယုံကြည်ခွင့်ဆိုတာရှိတယ်လွတ်လပ်စွာကိုယ်ကွယ်ခွင့်ဆိုတာရှိတယ်ကျွန်တော်တို့အနေနဲ့ကဘာမှတောင်းဆိုစရာလည်းမလိုဘူးကျွန်တော်တို့အနေနဲ့ကဘာမှလည်းဟိုအဆုပ်ပြုချက်တွေလည်းပြုစရာမလိုဘူးဒီမိုကရေစီလို့ပြောလိုက်တာနဲ့မတူကွဲပြားမှုများပုံမှာသိခံပြီးတော့ကမိမိယုံကြည်ခြင်းအရလွတ်လပ်စွာယုံကြည်ခွင့်အချက်သုံးခွင့်ကိုပေးရမယ်ဆိုတာဟာဒါပါပြီးသားပဲအဲ့ဒါအပြင်ကိုအများကြီးကျွန်တော်တို့ပြင်ဆင်ရကြံနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေလိုအခြေခံဥပဒေများသိပင်လည်းဘာသာလူမျိုးကိုအကြောင်းပြု၍အဋ္ဌိလိန်ပုံလိန်ကိုအကြောင်းပြု၍เนาะကျွန်တော်တို့ခွဲခြားမှုလုံးဝမရှိစေရဆိုတဲ့เนาะဥပဒေကြီးကရှိပြီးသားအဲ့ဒါအသက်ဝင်လာဖို့ပဲလိုတယ်အဲ့တော့ဦးလက်ရှိအစိုးရအသေးဟာအဲ့ဒီတည်ဆဲဥပဒေကိုပဲเนาะ will နဲ့လုတ်ချင်တဲ့စန္ဒအပြည့်အဝနဲ့စေတနာပြဋ္ဌာန်းမှုအပြည့်အဝနဲ့ဒါကိုအကောင့်ထဲဖုံးမဲ့ဆိုရင်မွတ်စလင်တွေဘက်ကဘာမှတောင်းဆိုနေစရာမလိုဘူးနော်သူတို့ရဲ့ရသင့်ရထိုက်သောမွေးရပါလို့အခွင့်အရေးတွေကတခါလေတထက်တဲ့ကပ်ပါလာမယ်လို့ကျွန်တော်ဒီလိုမျှော်လင့်နေပါတယ်ယုံကြည်နေတယ်စောင့်ဆိုင်နေတယ
်ဟုတ်ကဲ့ဒါပေမဲ့ NLD အစိုးရသူမက်ဆေ့ချ်ယူရင်ကာလာမှာတော့ရှောက်ကူလည်းပြောပါတယ်လူခွင့်နဲ့ဒီမိုကရေစီကိုအာမခံမယ်တရားဥပဒေစိုးမိုးမှုဖြစ်စေရမယ်လို့ပြောပါတယ
်ဒ
ါပေမဲ့ လက်ရှိအဲ့ဒီဆူရမှာတောင်းယူရသားနိုင်ဝင်ကြီးဦးအောင်ကိုတလောက
ဟုတ်ကဲ့
ပြောသွားတဲ့အထက်မှာသူရဦးအောင်ကိုပြောတဲ့အထက်မှာပါပါတယ်
ဟုတ်ကဲ့
သူတုံးသွားတဲ့အဲ့နိုင်ငံသားဆိုတဲ့ကိစ္စနဲ့ပတ်သက်လို့မကြည်မနှက်တန်နေကြပါတယ်ခင်ဗျ
ာဟုတ်ကဲ့
အဲ့တော့ဒီချင်းဒီပုံမှာဘယ်လိုယူဆပါလဲ
အဲ့ဒါကျွန်တော်ခုနပြောတဲ့ဇာတ်လမ်းဆက်ဆက်ပြောရမယ်ဆိုရင်ကျွန်တော်မြန်မာဒီမျိုးချင်းအမျိုးသားရေးဝါဒရေးများရဲ့နှလုံးသွေးဖို့ထဲမှာကကိုနဲ့မတူတဲ့လူတွေပေါ်မှာတန်ဆရာရှိတယ်ဆိုတာဒါအမျိုးသားရေးဝါဒအတိုင်းမှာတည်းလို့ရှိတယ်လေသို့တော်လည်းပဲအချို့ချို့သောအမျိုးသားရေးဝါဒီဥပမာဗိုလ်ချုပ်အောင်ဆန်းလိုအမျိုးသားရေးဝါဒီကကိုနဲ့မတူတဲ့လူတွေပေါ်မှာသဘောထားကြီးကြီးနဲ့ကြိုးစိုးထွေးပိုက်ခြင်းဟာမိမိအမျိုးသားရေးဂုဏ်သရကိုမြင်မာစေတယ်လို့ခံယူထားတဲ့เนาะအမျိုးသားရေးဝါဒီကြီးတွေရှိတယ်အဲ့ဒါတွေကကျွန်တော်ကြိုးစိုးဖို့ပါเนาะအဲ့တော့ဒီဧည့်သည်အင်ရှင်ဆိုတဲ့ပြဿနာဟာဘုရားတရားတော်ရကြည့်မယ်ဆိုရင်လည်းပဲဒါအင်မတန်ကိုအဆက်မှုမရှိဘူ
း
ဘုရားတရားဟာပုဂ္ဂိုလ်တော်ကလူနတ်ပြန်မာဆိုတာတော့မရှိဘဲနဲ့ရုံနဲ့နံကိုပဲရှုရမယ်လို့ပြောထားပြီးတော့ခွဲခြားမှုဆိုတာကိုလည်းလုံးဝလက်မခံတဲ့ဘုရားရဲ့တရားတော်မှာဒီခွဲခြားမှုခွဲခြားတဲ့အမြင်လေးတွေမြင်နေခြင်းသည်ဘုရားတရားတော်ဟာအမျိုးသားရေးပေါ်မှာတိတ်မလွှမ်းမိုးသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်ဒါကြောင့်ဒီပုဂ္ဂိုလ်ဒီစကားတွေပြောသွားတာတဲ့
ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခုနကဦးလေပြောသွားတဲ့မှာလည်းပါပါတယ်မြန်မာနိုင်ငံဗုဒ္ဓဘာသာအများစုဖြစ်နေတယ်ဟု
တ်ကဲ့အ
ဲ့တော့တချို့ဗုဒ္ဓဘာသာဝင်တွေတောင်ဆရာတော်တွေရဲ့စိုးရင်ချက်ကလည်းသူခုနကဦးဝေလင်ပြောသွားတဲ့မှာပါတယ်မွတ်စလင်ဘာသာများလွှမ်းမိုးသွားမလား
ဟုတ်ကဲ့ပါ
သူစိုးရင်ပူပန်မှုတွေလည်းကျွန်တော်သတိထားမိတာတွေ့ရပါတယ
်
ဒီအချိန်နဲ့ပတ်သက်လို့ဦးဝေလင်ဘာများမှတ်ချက်ပေးလဲ
ကျွန်တော်အချိန်ချင်းကြုံတိုင်းမှာပြောတယ်ဗောဒီဘာသာတရားကိုလေ့လာခြင်းသူ့ရဲ့ကျမ်းတွေကိုသိရမယ်ဗုဒ္ဓတရားတော်ဆိုရင်ဗိဓဂပ်တော်မှာဘယ်လိုပြောထားတယ်ဗုဒ္ဓရဲ့ဝါစကကဘယ်လိုပြောထားတယ် authentic sources တွေကိုကျွန်တော်သွားဖို့လိုတယ်อิสลามမှာကကုရ်အန်မှာပြတ်ပြတ်သားသားပြောတယ်အားလုံးကငါအယူတစ်ခုတည်းဖြစ်အောင်ငါလုံနိုင်နေတယ်ဘလို့ကပြောတာတော့အလာရှင်မြတ်ဆိုတဲ့ဖန်ဆင်းရှင်တိုးတော့ငါမလုပ်ဘူးတဲ့အဲ့ဒီမတူကွဲပြားမှုကိုကျွန်တော်တို့အလာရှင်မြတ်ရဲ့စီမံကိန်းမှာကိုပါနေတယ်ဘာကြောင့်မလုပ်လဲဆိုတော့ကောင်းမှုကောင်းရာတွေမှာပြိုင်ညာဆိုင်ကြဖို့အတွက်ဖြစ်တယ်တဲ့အားလုံးကိုအယူတစ်ခုတည်းဖြစ်အောင်ငါလုံနိုင်ပါတယ်ဆိုတော့အချိန်ချင်းပြောထားတယ်တိုးတော့ငါမလုပ်ပါဘူးလွတ်လပ်စွာယူချေရမယ်ဘယ်ဟာမှန်နေဘယ်ဟာမှားတယ်ဆိုတော့ပြပြီးပြီနော်မိမိကလွတ်လပ်စွာယူချေပြီးတော့မိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့တည်းအမှန်တရားကိုလိုက်နာရမယ်ဆိုတဲ့အတွက်သာသနာပြုခြင်းဆိုတဲ့အယူအဆတော့မှအစ္စလာမ်မှာမရှိဘူးမိမိကနေပြီးတော့အမှန်တရားကိုယူချေလိုက်ပြီးဆိုရင်မိမိရဲ့လွတ်လပ်သောဆန္ဒဖြင့်ဒါကိုလိုက်နာခြင်းသုံးလို့ရတယ်ဟိုအကျန့်ဖက်သောဤအဖြစ်တော့လည်းကောင်းတွေ့ဝိုက်သောဤနဲ့မြှူဆွဲဖျားရအောင်ပြီးတော့လောကီလက်လာပါပြီးပြီးတော့လည်းကောင်းသာသနာကြီးထွားအောင်လုပ်ဖို့ဆိုတာအစ္စလာမ်မှာလုံးဝမရှိဘူးဒါကြောင့်အိမ်တော်ပြုတ်ပြီးသာသနာပြုတ်တယ်ဆိုတာလေလုံးဝမဟုတ်ပါဘူးအကျန်းဖက်ပြီးတော့သာသနာပြုတ်တယ်ဆိုတာလည်းမဟုတ်ပါဘူးစီးပွားရေးရလွှမ်းမိုးပြီးသာသနာပြုတ်တယ်ဆိုတာလည်းလုံးဝမဟုတ်ပါဘူးကာယကရှင်ကြည်ဘူးမှုမရှိဘဲနဲ့ဒီသာသနာ
ခုနကကျွန်တော်ပြောလို့ဘာသာတိုင်းယူဆတိုင်းမှာအဆွေရောက်တွေကရှိတယ်ဆိုပြီးဆိုတော့အဆွေရောက်တွေနဲ့ပတ်သက်လို့ရောဝေလွန်တို့ဗမာပြည်မှာလည်းရှိမှကြုံမှာပါပဲမွတ်စလင်တွေမှာလည်းအဆွေရောက်ရှိမှာဒါနဲ့ပတ်သက်လို့ရောဘယ်လိုများကြံ့တူဘူးဆန္ဒချက်
ကျွန်တော်တို့ကအခုဘာပြောနေလဲဆိုဘာသာဘောင်းစုံစကားတွေပြောတာလေမပြောခင်မှာ intra faith လို့ခေါ်တယ်ဘာသာဝင်အချင်းချင်းကျွန်တော်တို့ဆွေးနွေးကြရမယ်တယောက်ကတယောက်သတိပေးနှိုးဆော်ကြရမယ်တို့သာသနာရဲ့တရားတွေကိုတို့ပြန်ဆန်းစစ်ကြရအောင်ဆိုပြီးတော့ပြီးခဲ့တဲ့2လလောက်ကမော်ရိုကိုမှာအဲ့လိုအစည်းအဝေးတစ်ခုဖြစ်တယ်အဲ့ဒါဘာလဲဆိုရင်မဒီနာမြို့မှာမဟာတမန်တော်မြတ်ကမတူကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဆွဲလိုက်တယ်မဒီနာချာတာလို့ခေါ်တယ်ကိုယ်နဲ့အယူမတူတဲ့လူတွေလူမျိုးကြားဘာသာကြားတွေကိုအစ္စလာမ်ရဲ့အနေမြေအောက်မှာဘယ်လိုအပြစ်အဝလူအခွင့်အရေးပေးပြီးတော့တန်တူကြီးတူနိုင်ငံသားအပြစ်အဝဖြစ်နေကိုလိုချင်တဲ့ဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ပေးတယ်ဆိုတော့ချာတာကြီးတခါလေဒါမူရင်းစာချုပ်လည်းရှိတယ်လက်မှတ်တွေထိုးထားတဲ့ဟာတွေလည်းရှိတယ်အဲ့ဒါတွေကိုကိုလူတွေကိုကိုသိအောင်ဆိုပြီးတော့မော်ရိုကိုမှာမာရက်ကက်မှာကျွန်တော်ဒီအစည်းအဝေးကြီးလုပ်ပြီးတော့ကမ္ဘာအစ္စလာမ်ဘာသာပညာရှင်တွေအားလုံးကိုဖိတ်ပြီးတော့ဒါကိုပြန်ပြီးတော့တို့အသက်သွင်းမယ်ဒါတွေကိုတို့သဘောပေါက်အောင်လုပ်ရမယ်ငါနဲ့မတူငါရန်သူဆိုတော့တို့အစ္စလာမ်မှာမရှိဘူးတို့တော့တချို့ကဒီသဘောထားတွေရှိနေတယ်ဒါတွေမှားတယ်ဆိုတာပြအောင်အချင်းချင်းပြန်ပြီးတော့ကျွန်တော်သတိပေးလှုပ်ဆော်မှုတွေကျွန်တော်လုပ်နေပါတယ်ဘုမပြေပါလဲလုပ်နေပါ
ဟုတ်ကဲ့ဦးလေးအခုလိုဖြေချပြီးတာကျေးဇူးအများကြီး
ကျေးဇူးအများကြီးတင်ပါလေခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒါကတော့ Washington DC မြို့တော်ကိုရောက်လာတဲ့ဟာဂျီဦးအေးလွင်ကို VOA မြန်မာပိုင်းစီစဉ်ကကိုသားညူဦးစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္ဝနေညနေတနင်္လာမနက်ခင်းဒီမှာစောင့်မျှော်နားဆင်နိုင်ပါတယ်မကြာခင်တင်ဆက်မယ့်ဒုတိယပိုင်းအစီအစဉ်မှာတော့တနင်္ဝနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေနားဆင်ရမှာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီVOA American တန်ကားဒီ2016ခုနှစ်မေလ10ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ဒီကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကိုနားဆင်ရမှာပါ။အခုရင်းဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ပြပေးခြင်းပါတယ်။အများပြည်သူပို့ဆောင်ရေးခဏဘလောက်တောင်ပျက်စီးခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မယင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကရရဲ့ပိုင်းကပြည်သူ့လွှတ်တော်မှာပြည်တွင်းရေချောင်းပို့ဆောင်ရေးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကြောက်ဖြူအမှတ်ဦးဘတ်ရှိန်ကမေးခွန်းတစ်ခုမေးပါတယ်။ဒါကိုလက်ရှိပို့ဆောင်ရေးဝန်ကြီးဦးသန့်စင်မောင်ကပုံဝင်လင်းလင်းပြန်ဖြေပါတယ်။အမေးဖြေဟာရေစရာကောင်းသလိုတိုင်းသားတွေအတွက်ရောမြန်မာနိုင်ငံအတွက်ပါဝမ်းနည်းစရာလည်းကောင်းပါတယ်။ဦးဘတ်ရှိန်မေးတာကပြီးခဲ့တဲ့2015ခုနှစ်မတ်လအထိရခိုင်ပြည်နယ်မှာစစ်တွေမြေပုံကြောက်ဖြူရံပြဲတောင်ကုန်းမှန်အောင်ခီးစဉ်ကိုပြည်တွင်းရေချောင်းကပြေးဆွဲပေးခဲ့တယ်။နောက်တော့အောင်နဂုံ3သင်္ဘောနင်းမြုပ်ခဲ့ခြင်းကဆဒီကနေ့ချိန်ထိဘာသင်္ဘောမှပြေးဆွဲပေးခြင်းမရှိတော့ဘူး။ပြည်သူတွေဒုက္ခရောက်ကြတယ်။ဒါကြောင့်အဲ့ဒီခီးစဉ်ဘယ်တော့ပြန်ပြေးဆွဲပေးနိုင်မလဲမေးတာပါ။ပို့ဆောင်ရေးဝန်ကြီးပြန်ဖြေတာကတော့သင်္ဘောဆောက်ဖို့စီစဉ်နေတယ်။ဒါပေမဲ့သံပြားတွေသံကိုင်းတွေတော့မမှားရသေးဘူးဆိုတာပဲဖြစ်ပါတယ်။ဒီပြဿနာဘယ်လိုပြဿနာမျိုးလဲ။ပို့ဆောင်ရေးကဏ္ဍမှာတိုင်းသားတွေနဲ့ပြည်သူတွေဘလောက်ခက်ခဲနေသလဲဒီပြဿနာလက်ရှိ NLD အစိုးရဘလို့ကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ
်လွှတ်တော်တွင်ဥပရှိန်မေးတဲ့မေးခွန်းအပြည့်အစုံကတော့အရင်နှစ်ပေါင်းများစွာကတည်းကရခိုင်ပြည်နယ်စစ်တွေနဲ့တောင်ဘက်မြေပုံကြောက်ဖြူရံပြဲတောင်ကုန်းမန်အောင်မြို့တွေကိုအစိုးရပိုင်းပြည်ရင်းရေချောင်းတင်မော်တွေနဲ့ပြေးဆွဲပေးခဲ့တဲ့အကြောင်းဒီကရနေ့မက်ရှလာမှာအဲ့ဒီခီးစဉ်ပြေးဆွဲနေတဲ့အောင်တကွန်3ရေရင်နစ်မြုပ်ပြီးလူပေါင်း160လောက်သေးတင်းမော့ကလည်းပြန်ဆင်မရဖြစ်ခဲ့ကြောင်းအဲ့ဒီချိန်ကစပြည်ရင်းရေချောင်းကနေတင်းမော့ခီးစဉ်ပြေးဆွဲပေးခြင်းမရှိလို့ရခိုင်ပြည်သူတွေအခက်အခဲတွေ့ခဲ့ကြောင်းပြောပြပါရယ်လက်ရှိပုဂ္ဂလိကပိုင်အဖြစ်ရှက်ပြေးရေရင်ပြေးဆွဲပေမဲ့အရင်ပြည်ရင်းရေချောင်းကကျက်3000လောက်ယူတဲ့ခီးကိုကျက်16000လောက်ယူနေတဲ့အကြောင်းနောက်ပိုင်းပိုးပြီးဆိုတာကရှက်ပြေးရင်ရင်တွေဟာစီကုံလို့ဆိုပြီးမြေပုံမြုပ်ကိုဝင်ရောက်စိုက်ကတ်တာမလုပ်တော့ကြောင်းဒီအတွက်မြေပုံမြုပ်နယ်ကပြည်သူတွေဟာငွေတက်နိုင်ရင်မော်တော်ဆင်းလုံးငှားရင်ငှားမငှားနိုင်ရင်အခက်အခဲတွေ့နေရကြောင်းရှင်းပြပါရယ်ဒီအတွက်အဲ့ဒီခီးစဉ်တွေကိုပြည်ရင်းရေချောင်းအနေနဲ့ဘယ်ချိန်ပြန်ပြီးပြေးဆွဲပေးနိုင်မလဲဆိုပြီးမေးတာဖြစ်ပါတယ်ပို့ဆောင်ရေးဝန်ကြီးဦးတန့်စင်မောင်ပြန်ဖြေတာကအဲ့ဒီစစ်တွေနဲ့တောင်ဘက်မြို့တွေရဲ့ခီးစဉ်ကိုအရင်ကအောင်တကွန်တင်းမော့တွေအလောင်းဖျားအလင်းရောင်စတဲ့တင်းမော့တွေနဲ့ပြေးဆွဲပေးခဲ့တာဖြစ်ကြောင်းအဲ့ဒီတင်းမော့တွေဟာကဲယိုရန်သွားအတွက်တိဆောက်ထားတာမဟုတ်ဘဲမြစ်ကြောင်းသွားတင်းမော့တွေဖြစ်တဲ့အပြင်နှစ်ပေါင်း20ကျော်တက်တန်းကြာမြင့်ခဲ့ပြီလေဖြစ်ကြောင်းအောင်တကွန်တင်းမော့နစ်မြုပ်မှုဖြစ်ခဲ့ပြီးနောက်အဲ့ဒီတင်းမော့တွေပြေးဆွဲတာကိုရန်နာလိုက်တဲ့အကြောင်းရှင်းပြပါရစေ
ဒီအတွက်စစ်တွေနဲ့တောင်ဘက်မြို့တွေကိုပြေးဆွဲပေးနိုင်ရေးသင်္ဘောစီရဖို့အရင်ပို့ဆောင်ရေးဝန်ကြီးကဂျပန်နိုင်ငံကိုအကူအညီတောင်းခဲ့ကြောင်းဂျပန်ကတော့တက်ကယ်ပစ္စည်းတွေအပါအဝင်ဂျပန်ယန်သန်း100အမေရိကန်ဒေါ်လာ2သန်းဝန်းကျင်လောက်ပဲကူညီနိုင်မဲ့အကြောင်းပြောတယ်လို့ဆိုပါတယ်ဒီအခါပို့ဆောင်ရေးဝန်ကြီးဟောင်းကဂျပန်ကအကူအညီပေးမဲ့ဒေါ်လာ2သန်းလောက်ကိုတောင်းခံပြီးဒေါ်လာ3သန်းခွဲလောက်တန်တဲ့ကန်ယိုဒန်သွားသင်္ဘောစီတိဆောက်မယ်ဒီအတွက်သံပြားတွေသံကိုင်းတွေဂျပန်ကိုမှာမယ်လို့စီစဉ်ထားတဲ့အကြောင်းပထမအဆင့်အနေနဲ့ရေရင်ဒီဇိုင်းရေးဆွဲရေးကပတီလာကုမ္ပဏီနဲ့စကားပြောတဲ့အခါကြက်သိန်း 9,000 တောင်းလို့မတတ်နိုင်ကြောင်းလက်ရှိပြည်တွင်းအင်ဂျင်နီယာအဖွဲ့မှကြက်သိန်း 1,000 နဲ့အနှံဖို့စကားပြောထားဆဲရှိကြောင်းဂျပန်စီကရမယ့်ငွေကလည်းမရသေးကြောင်း ဒါကြောင့်အဲ့ဒီပြည်တွင်းရေကြောင်းခီးစဉ်ဘယ်အချိန်ပြန်ပြေးဆွဲပေးနိုင်မလဲအတိအကျမပြောနိုင်တဲ့အကြောင်းရှင်းပြပါတယ်ဒီခါဥပရှင်ကနောက်ဆက်တွဲမိခိုးအနေနဲ့အဲ့ဒီစစ်တွေမှာဆိုက်ကတ်ထားတဲ့သင်္ဘောဟောင်းတွေကိုပြုပြင်ပြီးတော့ပြေးဆွဲခိုင်းရင်မဖြစ်ဘူးလားအန္တရာယ်ရှိတယ်ဆိုတာရခိုင်ပြည်သူတွေသိပါတယ်အဲ့ဒီအန္တရာယ်တွေကြားတွေကပဲဝမ်ပေါက်တာကိုဘီလက်မြင်နဲ့ဖာတန်ဖာပိတ်တန်ပိတ်ဒီသင်္ဘောတွေကိုပဲနှစ်ပေါင်းများစွာစီးလာခဲ့တာဖြစ်တဲ့အကြောင်းပြောပါတယ်ပို့ဆောင်ရေးဝန်ကြီးကတော့သင်္ဘောဆွဲပြီဆိုကြတဲ့ကဝန်တန်းတွေရောအရာရှိတွေရောအစင်းစစ်တာဝန်ယူတာဝန်ခံရတာဖြစ်ကြောင်းဒါကြောင့်အန္တရာယ်မကင်းတဲ့အနေအထားမှာပြုပြင်ဖာထေးပြီးပြေးဆွဲဖို့မဖြစ်နိုင်ကြောင်းသူ့အနေနဲ့တာဝန်ယူတာမကြသေးတဲ့အတွက်အခြားသောနီးနားတွေရှာပြီးလုပ်ကိုင်ဆောင်ရွက်မှာဖြစ်ကြောင်းရှင်းပြခဲ့ပါတယ
်စိတ်မောစရာပါပဲတကယ်တော့ပြည်တွင်းရေးကြောင်းဟာအစိုးရဘတ်ဂျက်ကနေထွက်ခဲ့ပြီးနောက်ဌာနရန်ပုံငွေနဲ့လေပတ်တဲ့အဖွဲ့အစည်းဖြစ်ပြောင်းလဲခဲ့ပြီးဖြစ်ပါတယ်။အရင်ကပြည်တွင်းရေးကြောင်းမှာတတိုင်းတီလုံးအတိုင်းတာနဲ့ရင်းရင်လိုင်းပေါင်း64လိုင်းရှိနေရကနေတွက်ချေမကိုက်တဲ့လိုင်းတွေဖြုတ်ပစ်လိုက်လို့အခုဆို78လိုင်းလောက်ပဲကျန်မာတော့တယ်။ဒါကို corporation ဖြစ်ပြောင်းမှာလားပုဂ္ဂလိကကိုလွှဲမလားဘာမှမဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။လက်တွေ့အခြေအနေမှာတော့ပြည်သူတွေအတိဒုက္ခရောက်နေတာသိတာထင်ရှားပါတယ်။တကယ်တော့ပို့ဆောင်ရေးကဏ္ဍဆိုတာဟာပြည်သူတွေအတွက်အလွန်အရေးကြီးပါတယ်။အရင်အစိုးရအဆက်ဆက်ဟာဒီကဏ္ဍနဲ့ပတ်သက်ပြီးလက်တွေ့ကြကြအကျိုးဖြစ်ထွန်းအောင်ဆောင်ရွက်မပေးနိုင်ခဲ့ပါဘူး။စီမံခန့်ခွဲမှုညံ့ပြင်းတာအာဂရိလိုက်စားတာတွေကြောင့်တိုင်းပြည်ဗန္နာလဲကုန်ပြည်သူတွေလည်းအကျိုးမခံစားရဆိုတာမျိုးဖြစ်ခဲ့တာပါ။အခုရခိုင်ပြည်နယ်ကရေချောင်းခီးစဉ်ကိုကြည့်ရင်ကံယောရန်သွားသင်္ဘောတစီဒေါ်လာ3000ခွဲကျော်လောက်ကုန်မှာမို့ဘယ်ပုဂ္ဂလိကကမှယင်းဤမြုပ်နှံခြင်းမှာမဟုတ်ပါဘူးဒီလိုအနေထားမျိုးမှာပြည်သူတွေအတွက်အစိုးရကပဲဝင်ရောက်ကင်တွေဖြည့်ရှင်းပေးရမှာဖြစ်ပါတယ်ဒီအတွက်အစိုးရဟာအခွန်ကောက်လိုနေရာမျိုးကနေတိုင်းပြည်ဗန္နာများများရအောင်ရှာပြီးပြည်သူတွေအတွက်ဘတ်ဂျက်များများအသုံးပြုဖို့လိုနေပါတယ
်လက်ရှိပြဿနာဟာရခိုင်ပြည်နယ်ကရေချောင်းခီးစဉ်တစ်ခုကြောင်းပဲရှိပါသေးတယ်။အခြားသောတိုင်းနယ်ပြည်နယ်အသီးသီးကပို့ဆောင်ရေးကဏ္ဍမှာပြဿနာတွေအများကြီးရှိနေပါသေးတယ်။ဘတ်ဂျက်ငွေတွေကိုတကယ်လိုတဲ့နေရာမှာမသုံးမလိုတဲ့နေရာမှာဖြုံးပစ်နေတာလည်းအများကြီးပါ။ဥပမာရန်ကုန်မှာလူသိပ်မစည်းတဲ့လျှက်စစ်ယထာစက်ကောင်းဝယ်ပြီးပြေးပြတာမျိုးခောက်တူပြေး RBE ယထာတွေဆွဲပြတာမျိုးဒေါ်လာသန်းချီဖြုံးနှီးပစ်ခဲ့တာတွေတွေ့နိုင်ပါတယ်။လက်ရှိ NDI အစိုးရအနေနဲ့ကတော့တိုင်းပြည်အတွက်ဘဏ္ဍာငွေများများရှာထိရောက်တဲ့စီမံခန့်ခွဲမှုစနစ်နဲ့ပြည်သူတွေလိုအပ်နေတဲ့ကဏ္ဍအသီးသီးအတွက်ငွေများများသုံးနိုင်မှသာပြည်သူတွေနေထိုင်မှုဘဝအဆင်ပြေလာမှာဖြစ်သလိုတိုင်းပြည်စီးပွားရေးလည်းလိုက်ပါတိုးတက်လာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းဒီမှာနားဆင်နိုင်ပါတယ်။
တော်ရစီများခင်ဗျာစကိုင်းတိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်ပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့အတိုင်းအောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုင်းရိုက်လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါညတိုင်းရိုက်လေလံအစီအစဉ်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပါရရှင်။ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့ဒီသတင်းပတ်အတွက်ကဒီကနေ့မေလ၈ရက်နေ့မှာကြာရောက်တဲ့အမေများနေ့အထိမ်းအမှတ်အထူးအစီအစဉ်ဖြစ်တင်ဆက်ထားတာပါ။မအေးတနာကျော်စီစဉ်ထားတာဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်
အမေရိကန်ပြည်အောင်စုမှာကမေလရဲ့ဒုတိယတင်းငွေနေ့ဒီကနေ့မေလ၈ရက်နေ့လို့နေ့မျိုးကိုအမေများနေ့ရဲ့လို့သတ်မှတ်ထားတာပါမိခင်ဆိုတာလူတိုင်းဥထိတ်ထားဂုံပြုတဲ့ပုံကိုဖြစ်လို့အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထိတ်မဲ့ထားဂုံပြုတာတွေလဲဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရပါတယ်နော်ဒါဆိုလို့အမေရိကန်ပြည်အောင်စုမှာလဲအခုလိုမျိုးဒုတိယတင်းငွေကိုမိခင်မေတ္တာကိုအထူးအောက်မေ့ဂုံပြုတဲ့မိခင်များနေ့အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်ဒီမိခင်များနေ့မှာ VOA တစ်ချစ်ပိဋကတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေမေတ္တာတီးလေးတွေနဲ့ဂုဏ်ပြုဖို့တောင်းဆိုလာကြတာတွေကိုဒီကနေ့မိခင်များနေ့အထူးအစီအစဉ်ကိုဒီကနေ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကို Facebook ကနေနားဆင်အားပေးတဲ့သောရရှင်အောင်ဆိုးထီကမျှော်လင့်ချက်တစုံတရာဆိုတဲ့နီနီခင်စောတီဆိုတဲ့တခြင်းလေးကိုမိခင်အားလုံးအတွက်တောင်းဆိုခြင်းပါတယ်လို့ဆိုလာပါတယ်။မင်းပေါရမင်းထုံးကလည်းဒီတခြင်းလေးကိုပဲသူ့ရဲ့မိခင်ဖြစ်သူအတွက်တောင်းလာပါတယ်။အဝေးတနေရာကသမီးဖိုးဒရာကတော့စစ်ပွဲတွေကြောင့်ကျမတို့ညီကိုမောင်နှမတွေကိုအနေရကင်းကင်းနဲ့လူလားမြအောင်လို့မွေးဖွားပြုစုစောင့်ရှောက်ပေးခဲ့တဲ့မိမိနေမကောင်းတဲ့ကြားကအခုချိန်ထိသားသမီးတွေကိုအမြဲတမ်းဆူတောင်းမြစ်တာပို့ပေးတဲ့မိမိအမြဲဆုံးပြန်ပြီးတော့နေကောင်းချမ်းသာပါစေလို့ဆူတောင်းမြစ်တာပို့သားပါတယ်သတိရခြင်းများစွာနဲ့မြစ်တာတိလက်ဆောင်ပါလာသူကအဝေးတနေရာကဖိုးဒရာဖြစ်ပါတယ်ကျောက်ကုန်းမြို့နယ်နောင်တိုင်းကျေးရွာကမော်နီဘလူးခေါ်ကိုအောင်တိုက်ကတော့အမေနော်ရူလာနဲ့ဆရာကတော်ဒေါက်တင်ရှီတို့အတွေ့အမေများနဲ့မြစ်တာဒီလက်ဆောင်တပုတ်ပါပါရဲ့ရှင်။နင်းဒီခင်စောတီဆူထားတဲ့မျော်လင့်ချက်တစုံတရာဆိုတဲ့တခြင်းလေးနှားစင်ကြည့်အောင်ပါနော်
။အချိန်ကြီးခါကရှုံးလေ။ယုံကြည်ရမဆုံးလို့လိုက်ပါနဲ့။အနေရလေးများပါစေ။စုခင်လည်းမဖြစ်ပါစေ။A chain I teach ya na jinze Ye ha pe jwe we wa le Na ke mya maung mai ne le be Di bo wa de la twe chok pe ne Yo lin ja de so le ya ma ba win ma le Pe sa ka da ye ma pyo me Yo lo nai me ka ke ai Shin de ga mya da de ya ne Yo lin ja de so le ya ma ba win ma leFace a card I am up to me Don't let me catch a eye And they got the sack to ya And they face a lie Can you come and show me Don't you dare me so lost in my name And they yell at me up to me So can let me tip a say A chain I teach ya na chin say Yeah, how bad you ain't with wale And I get me a mong mong ni le People want to let to it to pay me Yo lin je to so me I'm a ba win ma le They say ka da je ma pyo me Yo lon nai me ka ke ai Jen de ga me
နဲ့တိုင်းနေအတွက်ဆိုပြီးတော့မိသားစုထဲမှာတိတ်ပြီးအချစ်မခံရဘဲနဲ့ရုပ်ဆိုးလို့အမြဲတမ်းအခေါ်ခံရတဲ့အဝေးရောက်သမီးငယ်လေးရင်းကမိခင်များနေမှာအမေအတွက်မြစ်တာဒေလက်ဆောင်တစ်ပုတ်ပါပါရရှင်။ကြောက်ဖြူမျိုးနဲ့မူရင်းရွာကကိုမင်းဆက်ခိုင်ကတော့ဇော်ဝင်းထွေးရဲ့ကောင်းကင်မေမေတချင်းကိုမိခင်များနေအကုန်ပြူတော်အဖြစ်ကဘာဘူကအမေရိအားလုံးတွေရည်စူးပြီးတော့တောင်းဆိုခြင်းပါတယ်ဆိုပြီးတော့ဆိုလာပါတယ်။မတ်တနာမောင်ကလည်းဇော်ဝင်းထွေးရဲ့ကောင်းကင်မေမေတချင်းလေးကိုနေမှကြံခဲ့တဲ့မေမေအတွက်ထုတ်လွှင့်ပေးပါတယ်။မတီရာကတော့မြန်မာနိုင်ငံကမိခင်တွေအားလုံးအတွက်ကောင်းကင်မေမေတချင်းလေးတောင်းဆိုခြင်းပါတယ်လို့ဆိုလာပါတယ်။ပခုတ်ကူကကိုလင်းလင်းကလည်းတချင်းတစ်ပုတ်တောင်းလာတာပါ။မိခင်များနဲ့ဂုံပြူတေးလက်ဆောင်အစီအစဉ်ပြုလုပ်ပေးတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်။အိမ်မှာလေဖြတ်နေတဲ့အမေနဲ့ကဘာပေါ်မှာရှိတဲ့အမေတွေအားလုံးကိုဂုံပြူတဲ့အနေနဲ့မိခင်မြစ်တာဖော်ကျူးတဲ့တချင်းတစ်ပုတ်မြစ်တာတေးလက်ဆောင်တောင်းခြင်းပါတယ်တဲ့ပခုတ်ကူကိုလင်းလင်းဖြစ်ပါတယ်။နောက်ထပ်ဒေးတောင်းလာတဲ့သောရရှင်နေထဲမှာကိုစောစောဦးသူကလည်း Facebook ကနေပြီးတော့ဒေးတောင်းလာပါတယ်။ကိုလော့မင်းကတော့အမေတယောက်ဆန်းလို့အေးပြီးတော့ပန်းလို့အမြင်မှွေးနိုင်ပါစေလို့တားလာမင်းဆုတောင်းပေးပါတယ်တဲ့။က ကာရန်ချစ်ကလည်းအမေများအားလုံးတွင်မေတ္တာတည်းလက်ဆောင်ပါပါရစေ။ဖိုးရွကတော့အမေຫນွေလေးအတွက်ပါဆိုပြီးမိခင်များအနေမှာမေတ္တာတည်းလက်ဆောင်တောင်းလာပါရစေ။ဒီ Facebook ကသောရရှင်တယောက်ကအမေအားကိုးရတဲ့တမီဖြစ်ချင်ပါတယ်မေကြီးရဲ့လို့စာလေးရေးလာပါရစေ။ကိုစိုးပိုင်ကလည်းအမေတယောက်စပယ်လုံးမွေးဆန်းရည်လို့အေးပါစေတဲ့ကိုပိုင်မှာကိုတက်ကတော့ကျွန်တော်အတွက်အမေကအရေးကြီးဆုံးပါပဲလို့ဆိုလာပါရစေ။ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်ရေကြီးအိုင်ကနော်အုံးမကတော့အချစ်ရဆုံးအဖွာဒေါ်လာမီနမ်မတူအတွက်မိခင်များနေမှာတခြင်းလေးတစ်ပုဒ်နဲ့ပူဇော်ကြတော့ပါရဲ့ရှင်။ဇော်ဝင်းထုတ်တည်ဆူထားတဲ့ကောင်းငင်မိမီဆိုတဲ့တခြင်းလေးကိုမိခင်ချစ်တဲ့သားသမီးတိုင်းလဲသဘောကျနှစ်ဆိုင်မယ်လို့ယူဆပါရနော်။နားဆင်ကြည့်ပါအောင်ရှင်။ကလေးတယောက်ရဲ့ကောင်းကြီးရဲ့ကျန်ရစ်ခဲ့စီကွယ်เอจำมูรอดจองเน่มะเมดอวูอะเวซอเวคยีญาอะเฉิงญาเพียชิสะตึกกะกะเลเลเตยอจีเพียงเกบีมะเมเยจันจำมูรอสีจูเรอาทิมูเรยะอะชอมะเปเนอเมเยตาอาเฟเรอาเฟไลเตมีกินตวยญาเรดอซีเวนอัมเวญญาเลยาชิเมเมเยเมเมเยตาဝါရှင်တန်ဒီစီကအသားကြီးနဲ့မြမလင်းလင်းဖွင့်နေဒီတို့ကရန်ကုန်မြို့ကမိမိဒေါ်နုနုအတွက်အမေများနေအထိမ်းမဲ့တခြင်းတစ်ပုဒ်တောင်းပါတယ်။စောင်းလိုင်းရဲ့အရေးစစ်တခြင်းထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်။အမေချစ်တဲ့သားကံဖန်းဆိုပြီးအဝေးတနေရာကနေပြီးမိခင်များနေအထူးမြတ်တာတိလက်ဆောင်အမေအတွက်တောင်းဆိုလာသူကတော့
ရှင်းရ9လ2016ရက်တနင်္ဂနွေနေ့ဟာမိခင်များနေဖြစ်တယ်လို့ကျွန်တော်ရဲ့အသက်30ပြည့်မွေးနေ့လည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ရေဝင်ကျေးရွာမှာနေထိုင်တဲ့အမေဒေါ်ပေါက်နဲ့အမေများအားလုံးအတွက်အမေများနေလက်ဆောင်အဖြစ်လွှင့်ပေးပါလို့တောင်းဆိုပါတယ်။အလုပ်ကိစ္စတွေနဲ့အဝေးရောက်နေတဲ့အမေသားအမေနားလာပြီးဘာလက်ဆောင်ဘာနန်းမှမပေးနိုင်ပေမဲ့အနှစ်30လုံးလုံးပြုစုပေးခဲ့တဲ့အမေစိတ်ရောကိုယ်ပါနေကောင်းကျန်းမာပါစေလို့အမေသားဆုတောင်းနေပါတယ်အမေ
။အဝေးတနေရာရောက်ရှိနေတဲ့သားသမီးတွေကိုစားအားလုံးတောင်းဆိုပါရစေဆိုတော့သောရရှင်ဖိုးကျော်ကလည်းဆိုလာပါတယ်။သောရရှင်ရွေနီကတော့ကျမရဲ့ချစ်လာစွာသောအမေနဲ့ကဘာဘောကအမေများအားလုံးအတွက်ပါတဲ့။ဒန်ကောက်ရောက်ကိုဇော်လင်းကလည်းလှေကူးမြို့နယ်အောင်မြေကျေးရွာကမိခင်ဒေါ်တင်ဦးအတွက်ပါဆိုပြီးမိခင်များအနေမှာမေတ္တာတိလက်ဆောင်ပါလာပါတယ်။ကိုကန်းကော်ဦးကတော့ကျွန်တော်ရဲ့မေတ္တာတော်ကျေးဇူးတော်အနန္တတို့နဲ့ပြည့်စုံတဲ့ချစ်လာပါသောမွေးသမီးခင်နဲ့တန်တရာအဆက်ဆက်ကတော်ဆက်ခဲ့ကြကုန်သောမိခင်များအားလုံးအတွက်တခြင်းတစ်ပုဒ်တောင်းပါတယ်။ကျွန်တော်ကတော့နထိုးကြီးမြို့နယ်နေချင်းရကျေးရွာကအမေသာလူမိုက်ဖြစ်ပါတယ်ဆိုတဲ့သောရရှင်ကတော့မြစ်တာတော်ကျေးဇူးတော်အနန္တတို့နဲ့ပြည်စုံလှပါတဲ့ချစ်ရပါသောမွေးသမီးခင်နဲ့တန်တရာအဆက်ဆက်ကတော်ဆက်ခဲ့ကြကုန်သောမိခင်များအားလုံးအတွက်မြစ်တာတေးလက်ဆောင်ပါပါတယ်ဆိုပြီးတော့တေးတောင်းလာပါတယ်ဒီသောရရှင်က VOY1 တော်သားတွေအားလုံးလည်းအထူးကျေးဇူးတင်ပြီးတော့စိတ်ရချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းပြည့်စုံပါစေကြောင်းဆုတောင်းမေတ္တာပို့သလာရပါတယ်တဲ့ကျေးဇူးတင်ပါတယ်ရှင်။စောင်းလိုင်းသီဆိုရတဲ့တခြင်းလေးကတော့အရေးစစ်ဖြစ်ပါတယ်။အင်းတင်ကပါအောင်ရဲ့ချီးရင်ရင်ခုန်တဲ့ကလေးကျွန်တော်ကြားရောင်ပဲတိတသာဘဝမို့သာကောင်းနေတယ်။တောင်းမှန်ပြန်ချစ်သွားစေတယ်။နောင်မြောင်လို့ပျော်ရွှင်မိုင်းမဲ့အိမ်မဲ့နေစေတွေ့တွေ့လာတဲ့အမေရဲ့အရေးโจคันเยวาลองมูเดโกวินชอมเดแดยาดวินเนเปียวจะลาเดอาลองซงชงชงเนฟอจินอมีโกตันตันเนเวจินโนนาฮานาจาโก ခွဲပြီးတော့ဝေးမှရောက်နေပြီမလဲမြန်မာနိုင်ငံမှာရှိနေတဲ့မိမိတော်ကြော့သားနဲ့မိမိတော်ဖေးပြီးတော့ကိုတားနဲ့သမီးတွေဖြစ်တဲ့မောင်နိုင်နဲ့လွယ်လွယ်တို့ကအမြဲတမ်းသတိရခြင်းများစွာဖြင့်မိမိတော်ကြော့သားနဲ့တော်ဖေးပြီးတော့ပါဝင်တားသမီးတွေနဲ့ခွဲခွာနေရတဲ့မိခင်နေအားလုံးအတွက်ရည်ရွယ်ပြီးတော့တချင်တောင်ပါတယ်။ဒါဖြင့်သမီးလေးရှုံးနော်ရောဝင်းကလည်းမိမိလွယ်လွယ်အတွက်မိခင်များနေအမှတ်တ
ုင်ပြည်နယ်ပုံနာကျွန်းမြို့နယ်အထက်မြက်လေးရွာကအမေတော်မတ်လအတွက်အမေအိမ်ဆိုတဲ့ထူးအိမ်တွေရဲ့တခြင်းတပုတ်တောင်းဆိုပါရစေ။မိဘနဲ့မိသားစုစားဝတ်နေရေးအတွက်ရုန်းကန်ရင်းခိတခဏမလေးရှားရောက်နေပါရယ်။တခါမှတခြင်းမတောင်းဆိုဘူးပါဘူး။ဒါကပထမဆုံးပါ။ဖခင်သခင်ကောင်းကြီးပေးပါစေ။အာမင်
။ဖီဝီရဲ့ထာဝရပရိသတ်ဖြစ်ပါရယ်ဆိုတဲ့နမ်နန်ကအမေများနဲ့အတွက်ထူးအိမ်တွေရဲ့အမေအိမ်တချင်လေးတောင်းဆိုခြင်းပါတယ်လို့ဆိုလာပါတယ်။သောရရှင်ရဲရဲကလည်းထွေရင်တည်ဆူထားတဲ့တချင်လေးကိုကျွန်တော်မိမိအပါဝင်ကမ္ဘာပေါ်ကမွေးမိမိတွေအားလုံးအတွက်တောင်းပေးခြင်းပါတယ်တဲ့။ပေါက်ခေါင်းကရဲမင်းထက်ဖြစ်ပါတယ်။ကိုငှက်ကြီးရဲ့တချင်လေးတပုတ်ကိုမိခင်များအားလုံးအတွက်တောင်းဆိုခြင်းပါတယ်လို့ပြောလာသူကတော့ကိုထင်ကျော်ပါ။ကျေးဇူးတင်ပါတယ်လို့လည်းဆိုလာပါတယ်ရှင်။ထွေရင်တဲ့အမေအိမ်တချင်လေးကတော့အဝေးရောအနီးရောရှိနေတဲ့သားသမီးတွေအားလုံးအတွက်ဘရောမမယိုးနိုင်တဲ့တချင်လေးလည်းဖြစ်ပါရဲ့နော်။ထွေရင်တည်ဆူထားတဲ့အမေအိမ်ဆိုတဲ့တချင်လေးနဲ့ပဲသွားဖို့ကမိခင်များအားလုံးကိုဥညွတ်ပါရဲ့နော်။ကျေးဇူးတင်ပါတယ်ရှင်
။လောကရဲ့လမ်းများပေါ်ရှောင်သွားရင်မောမနာနေ။လုံသားကလွန်ဆလုတန်တာမိတဲ့အမေရဲ့
ဒီနေ့မေလ၈ရက်နေ့မှာကြာရောက်တဲ့အမေများနေ့အထူးအစီအစဉ်ဖြစ်ပါရယ်ရှင်ဆက်ပြီးတော့တင်ဆက်ပေးမှာကတော့ကဘာတလွားကထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်မခင်ဖြူထွေးနဲ့ကိုသားညွန်ဦးတို့ကတင်ဆက်ထားပါတယ
်ပြီးခဲ့တဲ့ပတ်တင်းကနေကဗြိတိန်နိုင်ငံမယ်လ်ဘွန်မြို့မှာရှင်တဲ့အပြေးပြိုင်ပွဲကျင်းပခဲ့ပါတယ်ပေါင်ရှင်ပြိုင်သူတွေက Blackwater မြစ်ထဲဒီရေကျတဲ့အချိန်မှာမီတာ400လောက်အကွာအဝေးကိုပြေးခဲ့ကြတာပါ။ရှုနေကအရန်ထူထပ်တဲ့အတွက်ဝင်ပြေးကြတဲ့သူတွေအားလုံးထင်တာထက်ပိုပြီးတော့ခက်ခဲတွေ့ခဲ့ကြပါရတယ်။တချို့လူတွေကတော့လေးဘက်ထောက်တွားသွားခဲ့ကြပါရတယ်။အများဆုံးပန်းဝင်ခဲ့သူကတော့4မိနစ်18စက္ကန့်အတွင်းပန်းဝင်ခဲ့ပြီးတော့နောက်ဆုံးတစ်ယောက်ကတော့36မိနစ်လောက်ကြာခဲ့ပါရတယ်။ အခုလိုပွဲမျိုးကိုဒေသအတွင်းပရာဟိတအဖွဲ့တွေအတွက်ရမုံငွေရှာဖွေဖို့ကျင်းပတာဖြစ်ပြီးတော့ဒီနေ့မှာရမုံငွေဒေါ်လာ 9,300 ကျော်လောက်ရမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံဥတုဘာမြို့မှာတော့မေလ၁ရက်နေ့ကကြာရောက်တဲ့အလုသမားတွေကိုဆင်နွှဲကြတာမှာမြို့တွေကိုဝစ်ဆုပ်မျိုးမျိုးဝစ်ဆင်ပေးပြီးစီတန်းလဲလဲခဲ့ကြပါတယ်။ဒီထဲမှာလူကြိုက်အများဆုံးဝစ်ဆုပ်ကတော့ Republican Party သမ္မတလောက်ဖြစ်ဖို့ရှင်းပြနေတဲ့ Donald Trump လိုမျိုးရွှေဝါရောင်စပင်းနဲ့အနောက်တိုင်းဝစ်ဆုပ်ပြည့်ဝစ်ဆင်ထားတာပါ။တခြားဥပမောင်းတဲ့သူလိုမျိုးဝစ်ဆင်တာနဲ့မိသက်ရင်လိုဝစ်ဆင်ထားတဲ့မြို့တွေကိုလည်းတွေ့နိုင်ပါတယ်။မက္ကဆီကိုစီးရီးမျိုးကနေ28မိုင်လောက်ပဲဝေးတဲ့အိုတူဘာမျိုးကအခုလိုပွဲမှာကြီး30ကောင်ပါဝင်ဆွေးနွေးခဲ့ကြတယ်လို့ဒေသတွေသတင်းတွေကဖော်ပြပါဗျ။ဒီပွဲမှာလယ်သမားတွေကမြီးတွေမျိုးတုံးပျောက်ကွယ်မဲ့အရေးကနေထိမ့်သိမ်းဆောက်ရှောက်ဖို့တာဝန်ရှိသူတွေကိုတောက်ဆိုခဲ့ကြတာပါ။ဒီနှစ်မှာမြီးတွေကိုစိုက်ပျိုးရေးအတွက်သုံးတာဟာပြီးခဲ့တဲ့နှစ်ကသုံးတာထက်ပိုနေသွားတယ်လို့ဒေသတွေသတင်းမီဒီယာတွေမှာဖော်ပြကြပါဗျ။
ပြီးခဲ့တဲ့ April 29ရက်နေ့မှာကြောက်တဲ့နိုင်ငံတကာအကနေကိုဂုံပြူတဲ့အနေနဲ့ Indonesian နိုင်ငံ Java ကျွန်းအလဲမှာရှိတဲ့ Solo ဆိုတဲ့မြို့ကလေးမှာလူပေါင်း 6,000 ကျော်လောက်လမ်းတွေပေါ်နေရာအနှက်24နာရီတောက်လျှောက်ခပြခဲ့ကြပါတယ်။ Dansatun လို့ခေါ်တဲ့ဒီပွဲကို Solo မြို့ဒေသခံဆူရနဲ့ Indonesia အနုပညာကျောင်းတို့ကနေပြီးတော့ပူးပေါင်းကျင်းပခဲ့ကြတာပါ။ပါဝင်သူတွေကတော့တညာလုံးမဲ့အိတ်ဖဲနဲ့ကတိနိုင်မှုဆိုတာအတော်ကြီးကိုခက်ခဲတဲ့အလုပ်ပါလို့ပြောပါတယ်။ Sumatra, Java, Kalimantan နဲ့ Sulawesi ကလူတွေပါဝင်မလေးရှားနဲ့တရုတ်နိုင်ငံကသူတွေလည်းပါဝင်ဆင်နွှဲခဲ့ကြပါတယ်။နိုင်ငံတကာအကနေကို1982ခုနှစ်ကစတင်သတ်မှတ်ခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့အစိတ်ပိုင်းဖြစ်တဲ့နိုင်ငံတကာအကကောင်စီရဲ့အားပေးမှုနဲ့ပြုလုပ်ခဲ့တာပါ။ဒီနေ့ကိုဒီကမ္ဘာလုံးမှာဆင်နွှဲကြပြီးတော့ဝါသနာရှင်နဲ့ပညာရှင်အကသမားတွေပါဝင်ကြပြကြပါတယ်။ဆိုလိုမျိုးမှာကျင်းပတဲ့ပွဲမှာတော့အဖွဲ့ပေါင်း220ဖွဲ့ပါဝင်ပြီးတော့အကသမား6,000ကျော်ပါဝင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။
ဘာရဲ့မြင့်ဆုံးလူတို့ချို့ပြည်သူနိုင်ငံပါရီမြို့မှာစီယုံပြီးတော့မြို့ကထေရှားတဲ့နေရာတွေကိုသွားလေကြပါတယ်။ Eiffel မြို့စင်ကိုသွားလေတဲ့အခါမှာတော့သူတို့ကိုယ်တိုင်ကလူတွေရဲ့စိတ်ဝင်စားစရာဖြစ်ခဲ့ရတာပါ။သူတို့အားလုံးရဲ့အရက်တွေကရှစ်ပင်နီးပါးရှိပါတယ်။သူတို့ဟာအရက်အယံမြင့်ကြတဲ့အထွတ်သူတို့ရဲ့ဘဝမှာမလွယ်ကူဘူးလို့ပြောသလိုအခုလိုအရက်မြင့်တာကိုကောင်းတဲ့နေရာမှာသုံးနိုင်ဖို့အတွက်မျှော်လင့်တယ်လို့ကမ္ဘာဒုတိယအရက်အမြင့်ဆုံးသူကပြောပါတယ်။ဟောလန်နိုင်ငံကအရက်အပြည့်ဆုံးပုံကောကလည်းသူ့လိုမျိုးတခြားအရက်ပြည့်တဲ့သူတွေကိုကူညီပေးနေတယ်လို့ပြောပါတယ်ရှင်။ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကီထိုက်တလဲပြောပြပေးပါမယ်ရှင်။
နျူကလ িয়ার အင်အားကြီးနိုင်ငံကမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါချင်းချောင်မှုမရှိမချင်းနိုင်ငံရဲ့နျူကလ িয়ার လက်နက်တွေကိုသုံးမှာမဟုတ်ဘူးလို့မြောက်ကိုရီးယားသမ္မတကင်ဂျွန်အွန်းကပြောဆိုတဲ့အကြောင်းနိုင်ငံပိုင်သတင်းအေဂျင်စီကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်ရန်လိုနေတဲ့နိုင်ငံတွေနဲ့လည်းသမ္မတကင်ဂျွန်အွန်းကဆက်ဆံရေးတိုးတက်လို့တဲ့ဆန္ဒရှိနေတယ်လို့နိုင်ငံပိုင် KCNA သတင်းကဆိုပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့ပင်ဟွာလ်ဝမ်ဒေသမှာအရက်ဝတ်ရဲတပ်ဖွဲ့ဝင်၈ဦးကိုတိုက်ခိုက်တပ်ဖြတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS နဲ့ချိတ်ဆက်ထားတဲ့အကြမ်းဖက်ဝါဒီတွေကပြောဆိုလိုက်ပါတယ်။တနတ်သမားတွေကရဲတွေရဲ့ကားအနီးကိုပစ်ကတ်ကအသေးနဲ့ကတ်လာပြီးတဲ့နောက်ကားတွေကထွက်လာပြီးရဲတွေစီးနှင်လာတဲ့ကားကိုပစ်ခတ်ထွက်ပြေးခဲ့တယ်လို့နိုင်ငံပိုင်မီနာသတင်းဌာနကဖော်ပြပါတယ်။အရက်ဖက်နဲ့အများပြည်သူလုံခြုံရေးဆိုင်ရာစိုးရတဲ့ရာဇမှုဝိမှုတွေကျူးလွန်နေဆိုပြီးစင်ကြက်ချမှတ်ခံထားသူအမျိုးသား6ဦးကိုအာဖဂန်အာဏာပိုင်ကကြိုးပေးကွပ်မျက်လိုက်ပါတယ်။ဒီလူတွေဟာတာလီဘန်အဖွဲ့ကဖြစ်တဲ့ဆိုတာကိုတာလီဘန်တာဝန်ရှိသူတွေကချက်ချင်းဆိုသလိုအတည်ပြုပြောဆိုပြီးလက်တုံ့ပြန်မယ်လို့လည်းပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုမြို့မှာပြစ်ခတ်ရဲစဲရေးကိုနောက်ထပ်82နာရီထပ်ပြီးတိုးပေးလိုက်တာမို့ဒေသခံတွေအတွက်လှုပ်ရှားသွားလာရတာပိုပြီးအဆင်ပြေလာစေပါတယ်။အပြစ်ခတ်ရဲစဲရေးဟာဒေသစံတော်ချိန်စနေနေ့တည်းဝင်တောက်ကြနေ့ညတကောင်ကဆက်လို့အသက်ဝင်ခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုမတန်ကြီးထိုက်ပြောပြပေးခဲ့တာပါရှင်တင်းငုံနေနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vitep Zonya ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ်အစီအစဉ်တွေကိုလည်းနားဆင်နိုင်ကြပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.